ဒီနေ့တက္ကရာ2008ခုနှစ်နိုဝင်ဘာလ25ရက်နေ့အင်္ဂါနေ့အမေရိကနိုင်ငံကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်အဇူဇာမြို့တောင်တရာရာမဗမာဝိဟာရကျောင်းတိုင်းမှာကျင်းပပြုလုပ်အပ်တဲ့မောဂဝိပဒနာတရားစခန်းပွဲမှာသစ္စာတရားများဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်မြတ်စွာဘုရားသခင်ကရောမြတ်ကြီးလက်ထက်တော်အခါကာလတုန်းကဘုရားရှင်ကရောမြတ်ကြီးတောင်ထိပ်မြေမောစီတော်အကြောင်းတော်မှာတရင်တော်တော်မူနေတဲ့အချိန်ခါမှာတောင်ထိပ်မြေတော်တွင်ကတရားလာရောက်နာယူကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့ဒီနာကတရားနာညာကခန္ဓာဆိုင်လို့သောတာပတ္တိမညာသကရာဂามိမညာနာဂามိမညာပရဟတမညာများအတိအသည့်ရရှိသွားကြသလိုယနေ့လည်းပဲအာလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သီနာကတရားနာညာကခန္ဓာဆိုင်လို့သောတာပတိမညာများရနိုင်ကြပါစေသကရာဂามိမညာများရနိုင်ကြပါစေအနာဂามိမညာများရနိုင်ကြပါစေအရဟတမညာများရနိုင်ကြပါစေလို့ဆန္ဒပြုခြင်းနဲ့ခေါင်းကြီးများရဲ့ဓမ္မသဘင်အစီအစဉ်ကိုစတင်မှာဖြစ်ပါတယ်ဒီတော့ယခုလိုကြိုးစားပန်းစားလာရောက်ပြီးတော့တရားအထုတ်ကြတဲ့အခါမှာတရားလာရောက်အထုတ်ကြတဲ့ယောဂီပုဂ္ဂိုလ်များအနေနဲ့ဘယ်လိုရည်ရွယ်ချက်နဲ့တရားအထုတ်ရသလဲဆိုတော့တရားလာအထုတ်ကြသလဲဆိုတော့ရည်ရွယ်ချက်ကလေးတွေလည်းပဲဒါအသေးသေးသိထားဖို့လိုအပ်ပါတယ်တရားထုတ်တဲ့အလုံးဆိုတာကဗုဒ္ဓဘာသာမှာအထုတ်အထိတ်အမြင့်ဆုံးလုပ်ငန်းတစ်ခုပါပဲအဲ့တော့တရားထုတ်တယ်ဆိုတဲ့လုပ်ငန်းဟာမြန်မာစကားဟာဒါကတော့မြန်မာလိုမြန်မာမှုပြုထားတဲ့စကားဖြစ်တဲ့အတွက်နားရမှာကြားရတာတစ်မျိုးဖြစ်ချင်လည်းဖြစ်ပါလိမ့်မယ်မြတ်စွာဘုရားသခင်ကရောမြတ်ကြီးပြောတဲ့စကားကတော့ရှင်းရှင်းလေးပါပဲယထာဘူတံပဇာနာတိဒါလေးပဲပြောတယ်အမှန်တိုင်းသိအောင်လုပ်တဲ့အလုပ်ဟာတရားထုတ်တဲ့အလုပ်ပဲအမှန်တိုင်းသိအောင်လုပ်တဲ့အလုပ်ဒီတရားထုတ်တဲ့အလုပ်ဒါသဘောပေါက်တယ်နော်ဒါကမှန်တရားကဘာလဲလို့မေးရင်သစ္စာတရားသစ္စာတရားဆိုတော့ဒါလည်းပဲသိပြီးတော့မရှင်းဘူးပေါ့အမှန်တရားကဘာလဲလို့မေးလို့ရှိရင်ဘုန်းကြီးတို့များများပြောနေတဲ့ဇာတ်နဲ့ပြောမယ်ဆိုရင်တော့ပြဉ္ညာနဲ့ ਪਰ မတ်နှစ်မျိုးရှိတဲ့အချက်မှာအမှန်တရားဆိုတာ ਪਰ မတ်တရားပဲဒါလည်းသိပြီးတော့မရှင်းနိုင်ဘူးဆိုရင်အမှန်တရားအမှန်တရားဆိုတာဟာအရှိတရားလေးပဲဒါကအရှိတရားနဲ့မရှိတရားဆိုပြီးတော့မျိုးရှိတယ်ပုဂ္ဂိုလ်သတ္တဝါကမရှိတရားရုပ်သဘောနဲ့သဘောတဘာဝတရားလေးကအရှိတရားဥပမာဘုန်းကြီးတို့လောကရဲ့၄ငါးနှစ်လောက်တုန်းကဘာတွင်ကာလမှာသူတို့ရေမွေးထုတ်တဲ့ဌာနကဘွန်နန်းလေးတွေရောက်လာတယ်ကျောင်းထဲကိုအဲ့ဒီအချိန်ကသူတို့ဘာလိုက်ရှာတယ်လဲဆိုတော့ကန်းကောဘာလိုက်ရှာကန်းကောဘကဗမာမှာမတွေ့ကျောင်းထဲမှာလာတွေ့သူတို့ရှာကြနောက်ကျမှပွင့်တယ်ကန်းကောဘလာတွေ့အဲ့ဒီလိုလာတွေ့တဲ့အခါကျတော့သူတို့ကဒီကန်းကောဘလေးတွေရတယ်သူတို့ယူသွားခြင်းလို့တဲ့လင်းကားဝင်လာပြပါဆိုတော့ပြလိုက်ပါလေဘာလို့မလို့လဲလို့မေးတဲ့အခါကျတော့ရင်မွေးထုတ်ခြင်းလို့တဲ့အဒီကံကောဘန်းလေးကဘယ်လိုလို့ရင်မွေးထုတ်မလဲဆိုတော့ဒီကံကောဘန်းကရတဲ့အနံ့ကလေးကိုယူပြီးတော့ကမိခင်နဲ့သူတို့ပေါ်ဆက်ပြီးတော့ဒီအနံ့ကိုယူမလို့ပါတဲ့ဒီလိုသူတို့ပြောပြီးတော့ရင်မွေးထုတ်တယ်ပါရင်မွေးထုတ်ပြီးတဲ့အခါကျတော့သူတို့ရင်မွေးလေးတွေလာပို့တယ်ပို့တော့သူတို့ရင်မွေးလေးတွေဆုပ်ကြည့်လိုက်တဲ့အခါမှာ ခန်းကောပါနိုင်ကလေးပဲရတယ်အဲ့တော့တာမကြီးမှာဆိုလို့ရှိရင်တော့ခန်းကောပါထည့်ပြီးတော့စိန်ထားတယ်လို့ထင်ရတယ်ဒါပေမဲ့သူတို့ပြောတဲ့သဘောကတော့ခုနကမိကန်နဲ့လုပ်တယ်ပေါ့ဒါတော့ထားပေါ့နော်အဲ့ဒီမှာဘုန်းကြီးကဘာကိုသဘောပေါက်လိုက်တယ်လဲလို့ဆိုတော့ဘုန်းကြီးတို့ပြောနေတဲ့တရားသဘောနဲ့ရှင်းပြီးတော့သဘောပေါက်လိုက်တာကကံကောပိုင်းရဲ့အနှစ်သာရဒီပါတော့အနံ့ပဲဟုတ်တယ်မလားဒီအနံ့လေးပဲဒီအနံ့လေးဒီကံကောပိုင်းရဲ့တင်ကြတာလေးပဲအဲ့ဒီအနံ့မရှိရင်ဒီကံကောပိုင်းဒီဘာမှအပေါင်းမတည့်ဘူးနော်ဒီအနံ့လေးရှိလို့ဒီကံကောပိုင်းဒီအပေါင်းတည့်နေတာဒီအနံ့လေးရှိလို့ဒီကံကောပိုင်းကိုဒုရီကချစ်ခင်မြန်လို့နေတာတာယတ္တမနှစ်တက်နေတာတံမိုးထားနေတာဘလောက်ထိတံမိုးထားတယ်လဲဉာဏ်ကလေးကိုယူပြီးတော့ရင်မွေးဖော်ဆပ်ပြီးတော့ရောင်းတဲ့အထိတံမိုးထားနေကြတာတောင်းတဲ့လူတွေကလည်းပဲရင်မွေးကိုတောင်းခြင်းလို့မဟုတ်ဘူးဒီအနံ့ကလေးရခြင်းလို့တောင်းကြတာပြီးတော့ကံကောင်းပန်းကိုမြန်လို့တဲ့ပုဂ္ဂိုလ်သည်ပန်းကိုမြန်လို့တာလားအနံ့မြန်လို့တာလားတပည့်ကြတယ်နော်ကံကောင်းပန်းကိုမြန်လို့တဲ့ပုဂ္ဂိုလ်သည်ပန်းကိုမြန်လို့တာမဟုတ်ဘူးသူရဲ့အနံ့ကိုမြန်လို့တာအဲ့ဒီအနံ့ဒီဒီကံကောပိုင်းရဲ့အနှစ်သာရလေးပဲအစင်းလို့ခေါ်တဲ့အနှစ်သာရလေးပဲဒီအနှစ်သာရလေးဖယ်လိုက်ရင်ကံကောပိုင်းမှာဘာအဓိပ္ပာယ်မှမရှိဘူးဟုတ်တယ်မလားအဲ့ဒီလိုပဲပုဂ္ဂိုလ်တ attva ဆိုတာဟာလည်းပဲမိမိတို့ရဲ့တဏ္ဍာမှာရှိတဲ့တကယ်အနှစ်သာရလေးတွေရှိတယ်အဲ့ဒီအနှစ်သာရလေးတွေမျက်စိနဲ့ကြည့်လို့တော့မမြင်နိုင်ပါဘူးဒါပေမဲ့မရှိဘူးလားမေးရင်တော့ရှိနေတယ်အရင်အနှစ်သာရလေးတွေကိုမြတ်စွာဘုရားကဖော်ထုတ်ပေးထားတယ်။မြတ်စွာဘုရားဖော်ထုတ်မပေးခင်တုန်းကအိန္ဒိယမှာပညာရှင်တွေကအဲ့ဒီအနှစ်သာရလေးကိုသူတို့ဖော်ထုတ်ကြည့်တယ်။လူတရားရဲ့အနှစ်သာရသည်အတ္တပဲ။သတ္တဝါတို့ရဲ့အနှစ်သာရသည်အတ္တပဲ။နော်အတ္တ။ဒီခန္ဓာကိုယ်ထဲမှာအတ္တကောင်လေးရှိတယ်။ဒီအတ္တကောင်လေးပြီးဟောဒီသတ္တဝါရဲ့တကယ်အရှိတရားလေးအနှစ်သာရတရားလေးသူတို့ဒီလိုယူဆကြတယ်ခဏလေးပါလေးချက်ရုပ်ပါလာတွေကပြောမယ်လူတရားရဲ့တဏ္ဍာမှာဝิญဉ္ဇဉ်ကောင်လေးရှိတယ်ဝิญဉ္ဇဉ်ကလေးရှိတယ်အဲဒီဝิญဉ္ဇဉ်ကလေးပြီးဒီတတဝါရဲ့အဓိကအနိတ္တနာလေးပဲလူသေးပေမဲ့ဝิญဉ္ဇဉ်ကလေးမသေးဘူးဝิญဉ္ဇဉ်ကလေးထွက်လာတယ်ဘုရားလက်ထက်တုန်းကလည်းခုနပညာရှင်တွေကပြောတယ်တတဝါတရားသေးပေမဲ့လို့အဲဒီတတဝါထဲမှာရှိတဲ့အတ္တကောင်လေးကမသေးဘူးအဲ့ဒီအတ္တကောင်ကလေးဒီခန္ဓာကိုယ်ကထွက်လာတယ်။လူကပဲပို့လိုက်လဲ၊သုတ်တံပို့လိုက်မယ်။အတ္တကောင်ကလေးကထွက်လာတယ်။နောက်ထပ်သတ္တဝါတစ်ခုအနေနဲ့ပြန်ပြီးတော့ရှင်းတယ်။အဲ့ဒါကြောင့်မလို့သတ္တဝါတရားရဲ့အနိတ္တာရပြီးအတ္တဆိုရင်စားတယ်။မြတ်စွာဘုရားကပြောတယ်။သတ္တဝါတဝိရဲ့အနိတ္တာရပြီးအတ္တမဟုတ်ဘူးတဲ့။သတ္တဝါတဝိရဲ့အနိတ္တာရပြီးယုတ်တရားနတ်တရားပဲတဲ့။အကြဘွားလိုက်တော့ခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးတွေဒီတတ္တဝါရဲ့တဏ္ဍာမှာရှိတဲ့တကယ်အနှစ်သာရလေးပဲတဲ့သစ္စာဗျာကပြောတယ်အဲ့ဒါလေးကတကယ်ရှိတရားလေးဆိုတော့အခုနောက်တော့အနံ့ကလေးကိုဖယ်လိုက်ရင်ခန္ဓာကိုယ်ပန်းသည်တဘိုးမရှိတယ်လို့ယုံနာယုံတရားနဲ့တရားကလေးကိုဖယ်လိုက်ရင်ဒီခန္ဓာကိုယ်ကြီးဘာဖြစ်သွားမလဲဘာမှအသုံးချလို့မရဘူးနော်ဘယ်နေရာမှမအသုံးချလို့မရဘူးအသုံးချလို့ရနေတာဘာရှိလို့အသုံးချလို့ရနေတာလဲယုံနိုင်ရှိလို့အဲဒီတော့ယုံနိုင်ရှိလို့ဆိုတော့တော့သိသွားတဲ့အခါမှာလောင်းကောင်ကြီးသုတ်တံပိုးရတယ်ဒါလူတိုင်းမြင်မှုတယ်နော်သုတ်တံပိုးလိုက်ရတဲ့လောင်းကောင်ကြီးဒီအနှစ်သာရလားမေးတော့မဟုတ်ဘူးဒါအနှစ်သာရမဟုတ်ဘူးတကယ်အနှစ်သာရဆိုဘယ်သုတ်တံပိုးမလဲအိမ်မော်တင်ထားမှာပေါ့ဟုတ်တယ်မလားစဉ်းစားကြည့်ရင်အနှစ်သာရဆိုဘယ်သုတ်တံပိုးပါမလဲအိမ်မော်တင်ထားတာပေါ့အခုဘုန်းကြီးတို့ဒကာကြီးတွေဒကာမကြီးတွေအသက်ကြီးတယ်ဘာလို့တော့တာမပေါ်သေးတာလဲတဲ့တဲ့ပြောရောင်းနေရှိနေသေးလို့ဟုတ်တယ်မလားအဲရှင်းရှင်းပြောရရင်ဟုတ်တယ်မလားရှင်းသားပါနော်အခုအသက်ကြီးပြီလေ60 80ဖြစ်နေပြီအိမ်မှာဘာလို့မှလည်းမလုပ်နိုင်တော့ဘူးဘာဖြစ်လို့တော့တာမပေါ်သေးတာလဲတဲ့ပြောရတဲ့ယူစီယာဖြစ်နေတယ်ရောက်ရရှိနေတယ်လို့ဒီအနှစ်သာရရှိနေတယ်လို့ဒါကိုစဉ်းစားပါဘုန်းကြီးကတခါတခါလဲစဉ်းစားစရာလေးတွေနဲ့တွဲတွဲပြီးပြောလိုက်တယ်အနှစ်သာရရှိနေတယ်လို့နော် ဒီတော့လူလို့ခေါ်နေတာခွန်ကြီးတို့ပြိဋ္ဌာန်တွေဒီဒီဥပ္ပံကရှင်လည်းပုံမှန်တရားကြည့်ပြီးခေါ်တာမဟုတ်ဘူးနော်အဲ့ဒီအနှစ်သာရလေးကြည့်ပြီးတော့ခေါ်တာအဲ့ဒီအနှစ်သာရလေးမရှိတဲ့အချိန်ကတဘုံမဲတဲ့အချိန်ပဲဘယ်လိုမှအိမ်မော်တင်မထားတော့ဘူးတင်ထားပါမလားစဉ်းစားကြည့်ဘယ်လိုတင်ထားမလားဟမ်အရင်နှစ်သာရလေးမရှိတဲ့အချိန်မှာဘလို့တင်အိမ်ပေါ်မှာခုနှစ်ခုနှစ်လေးဘလို့တင်ထားမလဲ။တော့ရတော့မထားပါဘူး။ဟမ်ခင်ဗျာကြီး။တိုင်းကြီးကလည်းတွဲလို့ရနေပြီနော်။ဘုန်းကြီးတို့ဗုဒ္ဓဘာသာရဲ့ဗုဒ္ဓရဲ့အမည်ဟာဘလောက်အထိလေးနဲ့တယ်ဆိုတာအဲ့ဒီကလည်းတွဲလို့ရနေပြီနော်။ကောင်းပြီ။ဒါဖြစ်လို့ရှိရင်အဲ့ဒီရောက်လာတဲ့တတ္တဝတုရဲ့တကယ်အရှိတရားလေးပဲ။ဘုန်းကြီးပြောကြနေတာပုံမှန်သနာသရခန္ဓာကြီးတည်းရှိတရားမဟုတ်ဘူးအစ်စ်မဟုတ်ဘူးနော်ဒါကအခွန်ကြီးပဲကာဘာကြီးပဲဘော်ရီကြီးပဲတကယ်ရှိတရားတွေယုံနာခန္ဓာဟုတ်တယ်မဟုတ်လားအဲ့ဒါရှိတရားကယုံနာခန္ဓာမရှိတရားကဟောဒီပုံမှန်သနာပုရုဇယုံကြည်ပညာကြီးဟုတ်တယ်မဟုတ်လားအဲ့ဒီတော့မြတ်စွာဘုရားကပြောတယ်ယထာဘုရားပဇာနာဒီတဲ့မင်းတို့အရှိတရားကိုအမရှိတရားကိုအရှိလို့ပြီးတော့မင်းတို့သံသရာမှာဆင်းရဲနေကြတာဟာတဲ့ဟုတ်လားမဟုတ်ဘူးလားတော့မသိဘူးဟမ်မရှိတရားကိုအရှိလို့ပြီးတော့တံမိုးထားပြီးတော့သံသရာမှာဆင်းရဲနေကြတာတကယ်ရှိတရားကိုတော့ဘယ်လိုကမှတံမိုးထားရကောင်းမှမသိဘူးဟုတ်တယ်မလားအဲဒါကြောင့်မလို့မရှိတရားကိုရှိလို့ပြီးတော့တံမိုးထားနေတဲ့အတွက်မင်းတို့သံသရာမှာတဏှာတွေဖြစ်နေတယ်ဒိဋ္ဌိတွေဖြစ်နေတယ်တဲ့သဘာဝစကားလုံးတရားပါလို့ပြောလိုက်မယ်ဆိုရင်မရှိတရားကိုရှိလို့ပြီးတော့မလို့နှိမ့်တဲ့နေကြတာဟာတဲ့မရှိတရားကိုရှိလို့ပြီးတော့ငါလို့စွဲနေကြတာဟာတဲ့ဒါကြတာနော်အဲ့ဒါပါဠိစကားလုံးမမှတ်မိရင်နေပါစေတရားပါလို့တော့မှတ်မိအောင်လုပ်ထားမရှိတရားကိုရှိလို့ပြီးတော့နှိမ့်တဲ့နေကြတယ်မရှိတရားကိုရှိလို့ပြီးတော့ငါလို့စွဲနေကြတယ်နော်ငါလို့စွဲနေကြတယ်မရှိတရားကိုရှိလို့ပြီးတော့နှိမ့်တဲ့နေကြတယ်မရှိတရားကိုရှိလို့ပြီးတော့ငါလို့ဆွဲနေကြတယ်အကယ်၍သာနော်အဲ့ဒီမရှိတရားကိုမရှိတရားပါပဲလို့သာသိမယ်ဆိုရင်ဘယ်လို့မှမနှိမ့်တော့ဘူးဟုတ်တယ်မလားအဲ့ဒီမရှိတရားကိုမရှိတရားပါပဲလို့သိရင်ဘယ်လို့မှမနှိမ့်တော့ဘူးငါလို့ကိုဆွဲပါမလားမဆွဲတော့ဘူးအဲ့ဒီလိုဆိုမလို့ချမ်းသာနိုင်မယ်ကဲအခုဆင်းရဲနေကြတာဘာဖြစ်လို့ဆင်းရဲနေကြသလဲဆိုရင်အဲ့ဒီမရှိတရားကိုရှိလို့ပြီးတော့တံမိုးထားနေကြလို့မင်းတို့ဆင်းရဲနေကြတာတဲ့အဲ့တော့တံမိုးမရှိတဲ့အရာကိုတံမိုးမရှိတယ်လို့သဘောထားတံမိုးရှိတဲ့အရာကိုတံမိုးရှိတယ်လို့သဘောထားအဲ့တော့တံမိုးရှိတဲ့တကယ်မရှိတရားကိုမရှိတရားလို့သဘောထားအရှိတရားကိုရှိတရားလို့သဘောထားအဲ့ဒီလိုရှိတရားနဲ့မရှိတရားကွဲသွားမယ်ဆိုရင်တဲ့မင်းတို့နှိမ့်တဲ့စရာဘာမှမတွေ့ဘူးဆိုတာသိနိုင်မယ်တဲ့ငါလိုဆွမ်းရဘာမှမရှိဘူးဆိုတာတွေးလိုက်မယ်တဲ့။အဲဒီလိုဆိုလို့ချင်းမင်းတို့တဏ္ဍာမှာဒုက္ခတွေများကြီးနေသွားလိမ့်မယ်တဲ့။စဉ်းစားကြည့်ပေါ့။နော်။ဒုက္ခတွေများနေတာဒီဘာကြောင့်များလဲ။မရှိတရားကိုရှိလို့ပြီးတော့နှိမ့်တဲ့နေလို့ငါဆိုတဲ့အစွဲနဲ့ဆွဲနေလို့ဒုက္ခတွေများနေတာ။ဒီဒုက္ခတွေကင်းစင်ချင်းမလိုရမလဲ။ပရမသုံးကတော့မရှိတရားနဲ့အရှိတရားကိုခွဲတော့အဲဒီလိုခွဲတော့ပြီးတော့မရှိတရားနဲ့ရှိတရားကိုဒါကမရှိတရားဒါကရှိတရားဒီလိုသိအောင်လို့လုပ်ပြီးတဲ့အခါအဲဒီလိုများသဘောပေါက်သွားပြီဆိုရင်မရှိတရားပေါ်မှာဘလူကမှတာယတ္တမနှိမ့်တဲ့စိတ်တွေမရှိတော့ဘူး။ငါဆိုတဲ့အစွဲနဲ့မရှိတော့ဘူး။အဲဒီအစွဲနှစ်ခုကြောက်သွားပြီဆိုရင်မင်းတို့သိကိုဒုက္ခတွေနဲ့သွားနိုင်မယ်တဲ့။ပရိစ္ဆာသမုပ္ပါဒ်မှာတော့တဏှာဥပါဒံကံလို့ဒီလိုဆိုထားတယ်။ဟုတ်တယ်မလား။တဏှာကတာယာမှုဥပါဒံကအစွဲ။ဘာဆိုရမလဲလဲတဏှာဆွဲနဲ့ဒိဋ္ဌိဆွဲဒီအဆက်နဲ့ဆွဲကြအောင်ကမ္မဘဝပြည့်စရာဇာတိဒုက္ခတွေမျိုးမျိုးတွေ့နေကြရတာတဲ့ဒီဆွဲနဲ့ခုသာပြုတ်မယ်ဆိုလို့ရှိရင်လောကမှာဒုက္ခမရှိတော့ဘူးတဲ့ဒါကြောင့်မလို့မရှိတရားနဲ့အရှိတရားကိုဒါဖုန်းကြီးတို့သဘောပေါက်ပြီနော်မရှိတရားဆိုတာဘာလဲပုဂ္ဂိုလ်တ attva ဆိုတာပုံမှန်တာပညာကြီးအရှိတရားကဘာလဲကျောင်းတာကျောင်းတာခန္ဓာကအရှိတရားအဲဒီတော့မြတ်စွာဘုရားကပြောတယ်ယထာဘုရားပဇာနာတိမရှိတရားနဲ့အရှိတရားခွဲပြီးတော့အရှိတရားကိုသိအောင်လို့ဘာဖြစ်လို့တော့ဒုက္ခနည်းစေခြင်းလို့ဟုတ်တယ်မဟုတ်လားအဲ့ဒါအရှိတရားကိုသိအောင်လို့ဆိုတဲ့အလို့ကိုခွန်ကြီးတို့မြန်မာလိုမြန်မာဝါဒတခုအနေနဲ့ဖယ်လိုက်တဲ့အခါကျတော့တရားအထုတ်တယ်ဒီလိုဖယ်လိုက်တာကိုဟမ်တရားထုတ်တယ်ဆိုတာဘာလို့တာလဲ အရှိတရားကိုရှာဖွေနေကြတာအရှိတရားကိုသိအောင်လုပ်နေတာအဲ့ဒါတရားထုတ်တာပဲဒီတရားထုတ်တယ်တရားထုတ်တယ်ဒါဘာလို့တာလဲမင်းမျိုးပြောချင်းပြောမယ်ဘလောက်ပဲမျိုးပြောချင်းပြောလူရင်းကတော့ပါဠိလိုယထာဘုဒ္ဓဘာသာနာတိရှိနေတဲ့အတွက်မြန်မာလိုတော့အရှိတရားကိုသိအောင်လုပ်နေတာဒါကိုတရားထုတ်တယ်ခေါ်တယ်နေ့စနေပြန်မျိုးရှိချင်းရှိမယ်တကယ့်လုပ်ငန်းရဲ့နှစ်သာရကတော့ဒါပဲနော်ဟောပြီဒါဖြင့်ဒုတိယတစ်ဆင့်တက်မယ်အရှိတရားကိုသိအောင်အားထုတ်နေကြတယ်အရှိတရားကိုသိအောင်လုပ်နေကြတယ်အရှိတရားသိတော့ဘာအကျိုးရှိမလဲမေးရင်ဒုက္ခတွေငြိမ်းသွားနိုင်တယ်ဒါပဲမို့လားမြတ်စွာဘုရားကဒုက္ခတဏ္ဍံကရိတတိဒုက္ခတဏ္ဍံကရိတတိပါဠိလိုတော့မြန်မာလိုတော့ဒုက္ခအဆုံးကိုရောက်သွားနိုင်တယ်ဒုက္ခတွေငြိမ်းသွားနိုင်တယ်ဒါပြောတာအဲဒီတော့ဘုန်းကြီးတို့ယနေ့ခေတ်မှာတရားထုတ်တဲ့ပုဂ္ဂိုလ်တိုင်းရဲ့ဘုန်းကြီးတို့ရာဂမတော်ကြီးပြောကလာဆိုတော့ရှင်မရတဲ့တပည့်တော်ဒီလိုလိုပဲတရားရှိတဲ့ကဒီလိုလိုမြင်နေတဲ့တပည့်တော်သောတာပန်မှာဖြစ်နေပြီလားတဲ့ဘာတော်မကြီးကဘာဖြစ်လို့သောတာပန်ဖြစ်ချင်ရတာတော့ဩတရားတွေသောတာပန်ဖြစ်နေကြတော့ဒီလိုလည်းဖြစ်ချင်တာလောဘဟဲ့ဟလာခင်ဗျားအဲ့ဒီလိုသောတာပန်ဖြစ်ချင်တဲ့သောတာပန်ဆိုတဲ့ဆိုင်ဖို့ချစ်ချင်တဲ့ဆိုတဲ့စိတ်ရှိနေတာကခင်ဗျားသောတာပန်မဟုတ်သေးဘူးလို့အဲ့လိုပဲပြောလိုက်တယ်သောတာပန်ဆိုတဲ့ဆိုင်ဖို့ချစ်ချင်တဲ့စိတ်ရှိနေတာကသောတာပန်မဟုတ်သေးလို့ပဲဟုတ်တယ်မလားသောတာပန်တကယ်ဖြစ်တဲ့ကဘယ်တော့မှဆိုင်ဖို့မချစ်ချင်ဘူးလူသိမှာတော့သိုးသေးတာသူကဆိုင်ဖို့ချစ်ချင်နေတယ်ဖိုင်တော့ပြိဿတွေဘယ်ရောက်ချိတ်ချင်ဟမ်ဖောင်းကြီးအမြင်ပြောပေါ့လေနော်ဖောင်းကြီးအမြင်ပေါ့အာနိဗ္ဗာန်ဆိုတဲ့စကားလုံးကလည်းအင်မတန်ရှိကျင်လုံးပါလေဟာဘာလို့ဘာရွယ်ချက်နဲ့တရားထုတ်တယ်နိဗ္ဗာန်လိုခြင်းလို့နိဗ္ဗာန်လိုခြင်းလို့မှန်တော့မှန်ပါတယ်ဒါပေမဲ့နိဗ္ဗာန်ဆိုတဲ့စကားလုံးကလည်းအင်မတန်ကြီးကျယ်လုံးပါလေနော်အင်မတန်ကြီးကျယ်လုံးပါလေဘာပဲလို့ကြီးကျယ်လုံးပါလဲလို့ပြောရတာလဲလို့မေးရင်တကယ်ပြောကြဆိုဆိုရင်နိဗ္ဗာန်ဘာလဲဆိုတာတော့မှပဲသဘောပေါက်တဲ့လူအင်မတန်နေတယ်ဟုတ်တယ်မလားနိဗ္ဗာန်ဆိုတာဘာလဲဆိုတာသဘောပေါက်တဲ့လူအင်မတန်နေတယ်အဲဒီလိုသဘောမပေါက်တဲ့စကားလုံးကြီးကိုနိဗ္ဗာန်လိုခြင်းလို့နိဗ္ဗာန်လိုခြင်းလို့ဆိုတော့စဉ်းစားကြည့်တဲ့အခါကျတော့နော်ဘာမှမသိတာကြီးကိုတောင်းတနေတဲ့သဘောကြီးဖြစ်နေတာပေါ့ဟုတ်တယ်မဟုတ်လားအဲ့တော့ဘုန်းကြီးကတော့နိဗ္ဗာန်လိုချင်လို့ဆိုတဲ့စကားလုံးကိုမှန်တော့မှန်တယ်ဒါပေမဲ့သိမသုံးသိခြင်းဘူးနော်သိမသုံးသိခြင်းဘူးကြီးကျယ်လောကြီးလို့ပြောတာပါဟိုကြီးကျယ်လောကြီးလို့ဆိုတာလူကြောက်အောင်ပြောတဲ့ဒီပင်လို့ဖြစ်နေတာပေါ့နော်ဒါကိုပြောတာပါကိုလို့တဲ့အလုပ်ကလေးကတမဘိုးလို့လိုချင်တာကအဲတရားဘုလောက်ဆိုတာလို့ဖြစ်နေတာအတိမေကအရိဒီလည်းမျိုးဖြစ်နေတာဟုတ်တယ်မလားလောတဲ့လောကလေးကတမဘုလောက်နဲ့လောက်ပြတဲ့တရားဘုလောက်လိုချင်တဲ့အတိမေမျိုးဖြစ်နေတယ်ဒါရှင်းကြတော့အကြည့်လို့ပြောတာပါအဲ့တော့အလောက်ပေါ်ရင်လောက်ပါအောင်နော်အချိန်တန်ကြတော့တော့လည်းသူဖြစ်လာလိမ့်မယ်ဘောဆရာမစောပါနဲ့နော်အဲ့တော့နိဗ္ဗာန်ဆိုတဲ့စကားလုံးကိုအရင်ဆုံးမသုံးပါနဲ့အောင်အချိန်တန်ကြတော့တော့လည်းသူပေါ်လာပါလိမ့်မယ်ဒါပြီးလို့ရှိရင်ကဲယဟန္တာကောနိဗ္ဗာန်ရောက်တယ်ဆိုတာယဟန္တာဖြစ်မှရောက်တာတော့ဟုတ်တယ်မဟုတ်လားသောတာပန်ဒီနိဗ္ဗာန်မြင်တယ်ဒါပေမဲ့လောလောရာရာပရိနိဗ္ဗုဒ္ဓလို့ခေါ်တဲ့အပိစီမငြိမ်းသေးဘူးနော်ဆိုလိုရင်းကတော့နိဗ္ဗာန်ကိုမရောက်သေးဘူးပေါ့သောတာပန်ဒီနိဗ္ဗာန်ကိုမြင်တယ်ဒါပေမဲ့ခန္ဓာမချုပ်သေးဘူးခန္ဓာစမသိမ်းသေးဘူးတာဥပါရိဒေသလို့ခေါ်တယ်သောဘာရိဒိသာရာဟောဒီခန္ဓာကြီးရှိနေသေးတယ်သောတာပန်နိဗ္ဗာန်မြင်တယ်ဒါပေမဲ့ခန္ဓာကြီးမလွတ်သေးဘူးသက္ကရာကနိဗ္ဗာန်မြင်တယ်ဒါပေမဲ့ခန္ဓာကြီးမလွတ်သေးဘူးအနာဂတ်နိဗ္ဗာန်မြင်တယ်ဒါပေမဲ့ခန္ဓာကြီးမလွတ်သေးဘူးယဟန္တာနိဗ္ဗာန်မြင်တယ်မြင်တော့မှခန္ဓာကြီးမလွတ်သေးဘူးဘယ်ကြမှာလွတ်သွားလဲပရိနိဗ္ဗာန်စံမှလွတ်သွားတာအဲ့ဒီအချိန်ကြတော့မှပရိနိဗ္ဗာန်ပရိသရာကထဝန်းကြီးအတိအစောနိဗ္ဗာန်ငြိမ်းသွားတာအပိစီငြိမ်းသွားတာအဲ့ဒီကြမှာငြိမ်းသွားတာဘယ်နဲ့လဲအတော်လေးနှီးနေပြီလားဟမ်အတော်လေးနှီးနေပြီလားမနှီးသေးရင်တိတ်မပြောနဲ့အောင်ဟုတ်တယ်မလားအဲ့ဒီတော့ မောဂဆရာတော်ဘုရားကြီးပြောတဲ့စကားလုံးလေးကသိကောင်းတယ်နော်ဘယ်လိုပြောတယ်လဲဆိုတော့မင်းတို့အရေးကြီးဆုံးကတော့အပင်လေးပါးမှလုံးဖို့ပဲဟုတ်တယ်မလားဒါအရေးကြီးဆုံးပဲမင်းတို့လောလောဆယ်မပြောနဲ့ဩမပြောခြင်းနဲ့ဩဘာဖြစ်လို့တော့လောလောဆယ်အပင်လေးပါးပို့ပေးမဲ့ဒိဋ္ဌိရှိနေသေးတယ်ဒိဋ္ဌိရှိနေတော့မင်းမင်းရော့ရော့ပြောပြောပါပါနေလိုက်မယ်ဆိုရင်နော်အကျဉ်းရေပို့ပြူထားတဲ့ကုသိုလ်ရဲ့အချိန်လေးကုံသွားမယ်ဆိုရင်ကုံသွားတဲ့အချိန်မှာအဲ့ဒီပုဂ္ဂိုလ်ကိုဒိဋ္ဌိကပယ်ဆွဲချမှာလေအပယ်ကိုဆွဲချလိုက်မယ်အဲ့ဒီတော့အပယ်လွတ်ဖို့ကိုအရင်ကြိုးစားအောင်ဟုတ်ရဲ့လားအပယ်လွတ်ဖို့အရင်ကြိုးစားအောင်အပယ်လွတ်ပြီဆိုရင်ပျော်တော့စိတ်တိုင်းကျပျော်တော့ဘုရားဆရာတော်ဘုရားကြီးကလေအခုမပျော်နဲ့အောင်လွတ်လွတ်ချင်ချင်မပျော်နဲ့အောင်ဘယ်ကြောင့်မပျော်ရမှာလဲအပယ်လွတ်ပြီဆိုတာသိကြပြီဆိုရင်ပျော်တော့ကိစ္စမရှိတော့ဘူးအခုဆိုဝိသကအကြောင်းမှကြီးတော့ပျော်နေပြီဘယ်မှာသွားပျော်နေလဲနေမန္တရတိနတ်ဘုံမှာသွားပျော်နေပြီအနာလပင်သတင်းကြီးတော့လည်းအဲ့ဒီမှာရောက်နေတာပဲဟုတ်တယ်မလားသူတို့ပျော်နေပြီဘယ်လိုပျော်တယ်ဘုံစင်စံပြီးတော့ကိုပျော်တာနေမန္တကိုများများမရောက်ရှင်သေးဘူးတပုံမိတပုံတပုံမိတပုံတပုံတပုံဆိုတာကလည်းသူတို့ရဲ့သက်တမ်းနေနဲ့ပျော်ဝင်နေမှတ်တရှိတာလွတ်ပြေတဲ့ဆာအများကြီးရှိတယ်အဲ့ဒီရှိတဲ့ပုံကြီးတွေမှာဥနာတိအဲ့ဒီအသက်တန်းရှိတဲ့ပုံကြီးတွေမှာဟောနေတဲ့အခါကျတော့ဥနာတိလွတ်ရလားမလွတ်ဘူးမလွတ်ပေမဲ့ဥနာတိကမလွတ်တာနော်အပေလေးပါးကတော့လွတ်သွားပြီ။ဒါလို့တော့သောတာပန်ဖြစ်သွားလို့ဟုတ်တယ်မလား။ဝိဒါကအကြောင်းမှကြီးတော့နာရမေသရေကြီးတို့နော်သောတာပန်ဖြစ်ပြီးသွားပြီဘယ်တော့မှပြင်မကြတော့ဘူး။အဲ့ဒီအချိန်ကျတော့ပြောချင်းပြောတော့စိတ်ကြလိမ့်ချပြောတော့အပေပြန်ရောက်တဲ့ပြန်ရောက်မဲ့အနေကြလုံးဝမရှိတော့ဘူးတပုံမိတပုံတပုံမိတပုံဆက်ပြီးတော့တရားတော်သိပြီစေအမတော်သိပြီစေတပုံမိတပုံသူတက်တော့မှာပဲအဲဒီလိုတက်ပြီးတော့နောက်ဆုံးသက္ကရာကနာကယဟနာဖြစ်ပြီးတော့ပြိဋိဘံဆက်တော့မှာပဲဘလောက်ကြာမလဲမမေ့နဲ့အများကြီးကြာအောင်ပါသူတို့ကလည်းဘုံစင်ဆံမှုဆွတောင်းလာတာတော့အများကြီးကြာအောင်ပါတပုံတပုံလည်းနှစ်တွေကနေတာမဟုတ်ဘူးကြာချင်းကြာပါစေသိကြမရှိဘူးအပယ်လေးပါးမရောက်ရင်တော့ပြီဘုန်းတော်ပရိသတ်တွေကအပယ်လေးပါးမရောက်တော့ပါဘူးဆိုတော့အမတ်ခံရရှိပြီလားမရှိသေးရင်တော့ပြောလို့မဖြစ်သေးဘူးဟုတ်တယ်မလားအစင်မသိရင်ပဲကြားနိုင်သေးတယ်အပယ်ကြားနိုင်သေးတယ်အစင်မသိရင်နော်အစင်မသိရင်ပေါ့နော်အပယ်ကြားနိုင်သေးတယ်အဲ့တော့မောဂဆရာတော်ဘုရားကြီးကပါပြောတယ်မင်းတို့မပြောနဲ့အောင်အပယ်ဘေးကိုဆိတ်ချရအောင်လို့အပယ်ဘေးမှာဆိတ်ချရပြီဆိုရင်ပြောတော့ဒီစကားလုံးသိမှတ်သားစရာကောင်းတယ်နော်နောက်တစ်ခါနောက်တစ်ခုပြောမယ်မောဂဆရာတော်ဘုရားကြီးကဗာပြောတော့ဆိုတော့မင်းတို့ကလောလောဆယ်ပုရုဇဉ်ပဲရှိသေးတာတဲ့ပုရုဇဉ်ဖြစ်တဲ့အတွက်ပုရုဇဉ်ဘဝကနေရှင်းရမယ်ရှင်းဆိုတာသောတာပန်ဖြစ်ဖို့အကျင့်ဟုတ်တယ်မဟုတ်လားပုရုဇဉ်ဘဝကတည့်ရမယ်ဘဝသည်အရှင်းသည်ဘာအရှင်းလဲသောတာပန်အရှင်းကြော်မတက်နဲ့ကြော်မတက်ရှင်နဲ့နော်မူလရမမအောင်သေးဘူးကိုရဆရာသွားပြီးတော့တက်ရှင်လို့မဖြစ်ဘူးဘုန်းတော်ပရိသတ်တွေမူလရမအောင်သေးတဲ့လူကကိုရဆရာဆောင်းကြီးပတ်ပြီးကြွားခြင်းလို့မရဘူး။နော်။အဲ့တော့မူလရမအောင်သေးတဲ့လူကမူလရအောင်ရင်လောက်အောင်ပါပဲ။ပြီးတော့မှအလေတန်း။ပြီးတော့မှအချက်တန်း။အဲ့တော့ကိုကပုရုဇဉ်ဘဝပဲရှိသေးတယ်။မတတ်မရသိမမှန်းနဲ့။ဟုတ်တယ်မလား။အဲ။စကားလုံးနဲ့ထင်ရင်လည်းသိချင်မို့နော်။အဓိကကတော့ဗာလေသောတာပန်အစိမ့်ရောက်ဖို့သောတာပန်အစိမ့်ရောက်တော့သောတာပန်ဆိုတဲ့စကားလုံးဒီခုနပြောသလိုပဲကိုမကြောင်းတဲ့စကားလုံးဖြစ်တဲ့အတွက်သောတာပန်ဆိုတဲ့စကားလုံးရဲ့အဓိပ္ပာယ်ခက္ခန္ဓနာသိခြင်းမှသိမယ်ဒါပေမဲ့အပယ်လေးပါးမှလွတ်ဖို့ဒါအဓိကနော်အဲ့တော့ဘုရင့်ရှင်ဘုရားမှာရှင်းနေတာဒီဘာအတွက်ရှင်းနေတာလဲအပယ်လေးပါးမှလွတ်ဖို့ရှင်းနေတာအပယ်လေးပါးမှလွတ်ရင်ကိုပဲအတော်ကိုနေပြောနေပြီဟုတ်တယ်မဟုတ်လားအဲဒီတော့တရားတော်တာဘာအကျိုးရှိတယ်မင်းရင်တော့အနိကဆုံးအကျိုးတရားအနေနဲ့ပြောမယ်ဆိုရင်အပယ်လေးပါးမှလွတ်ဖို့ဒါပဲနော်အနိကဆုံးအကျိုးတရားအနေနဲ့ပါလေအပယ်လေးပါးမှလွတ်ဖို့တော့ပြီဒီလောက်ဆိုရင်ဘုန်းကြီးတို့အနေနဲ့တော့တော်တော့ပြီဘုန်းကြီးတို့တော့အမြင်ကိုသိမမှန်းဘူးပြင်လို့ရှိရင်အပယ်လေးပါးမှလွတ်ရင်တော်တော့ပြီဒီလောက်ပဲမှန်းတယ်ဘုန်းကြီးတို့အမြင်နဲ့သိပြီးတော့မှန်းလည်းမမှန်းဘူးဖြစ်မယ်လို့လည်းသိမချင်ဘူးကိုကိုကိုနော်တရားဓမ္မတွေတော့မသိဘူးကိုယ်ကတော့သိချင်မှမသိဘူးအဲ့အပယ်လေးပါးမှလွတ်ရင်တော်တော့ပြီလို့မှန်ဟုတ်တယ်မလားကျဲကောင်းပြီဒါဖြစ်လို့ရှိရင်ဒုက္ခသန္တန်ဂရိတတိတဲ့ရသဗျာကပြောတယ်နော် ဒုက္ခတဏ္ဍကရိတ္တိဒုက္ခဆောင်းတဲ့ခြေကိုရောက်ဖို့ဒုက္ခတဏ္ဍကရိတ္တိဆိုတော့ဒီနေရာမှာဒုက္ခတဏ္ဍကရိတ္တိရဲ့အဓိပ္ပာယ်ကနှမျိုးရှိတယ်နော်ဒုက္ခတဏ္ဍကရိတ္တိရဲ့အဓိပ္ပာယ်ကနှမျိုးရှိတယ်နံပါတ်၁အဓိပ္ပာယ်ကတော့ဒုက္ခအာလုံးချုပ်ငြိမ်းသောဘုဒီလိုမလားဒုက္ခအာလုံးချုပ်ငြိမ်းဖို့ဆိုတာကဘယ်ကျမ်းမှာချုပ်ပါလဲနိဗ္ဗာန်နိဗ္ဗာန်ဆိုတာဘယ်ဆင့်ကျမ်းမှာလဲယဟနာယဟနာဆိုတော့ဘယ်ဆင့်ကြပါလဲ။အပရိနိဗ္ဗာန်ဆံပြီးမှဒုက္ခသနာဂရိတ္တိဖြစ်မှာ။ပရိနိဗ္ဗာန်မဆံနေဒုက္ခသနာဂရိတ္တိမဖြစ်သေးဘူး။ဒါမို့လား။ဒီတော့ဒုက္ခအလုံးချုပ်ငြိမ်းသွားဖို့ဆိုတာကယဟနာဖြစ်ပြီးတော့ပရိနိဗ္ဗာန်ဆံမှအနုပါတိဒေသပရိနိဗ္ဗာန်လို့ခေါ်တယ်နော်။အဲ့တော့ဒီအရှင်းကတော့မှတ်လို့မရသေးဘူးထား။ဒီလိုဆိုရင်ဒုတိယအဓိပ္ပာယ်ကဘာရှိသလဲ။မိမိတို့ဝိပဿနာရှုတဲ့အခါကျတော့နော်ဝိပဿနာရှုတယ်ဝိပဿနာရှုတယ်ဝိပဿနာရှုတယ်ဆိုတာဘာလို့တာလဲမေးတော့ခုနပြောတယ်ယထာဘုဒ္ဓဘာသာနာတိအမှန်တရားကိုသိအောင်ကြိုးစားနေတာဟုတ်ရဲ့လားအမှန်တရားဆိုတာဘယ်လိုလဲမေးရင်ယုတ်တရားနဲ့တရားခန္ဓာ၅ပါးအဲဒီယုတ်တရားနဲ့တရားခန္ဓာ၅ပါးကိုမြတ်စွာဘုရားကဘာပြောတာလဲဒုက္ခသစ္စာလို့ပြောတာလေဟုတ်ရဲ့လားမြတ်စွာဘုရားကယုတ်တရားနဲ့တရားခန္ဓာ၅ပါးကိုဒုက္ခသစ္စာလို့ပြောထားတယ်အဲတော့ဒုက္ခသစ္စာကိုခွန်ကြီးတို့ကမြင်အောင်ကြည့်နေတာကြောင်ရဏတရားခန္ဓာ၅ပါးကိုမြင်အောင်ကြည့်တဲ့အလို့ဒီဒုက္ခသစ္စာကိုမြင်အောင်ကြည့်တဲ့အလို့ပဲနော်ဒုက္ခသစ္စာမြင်အောင်ကြည့်နေတာအခုဘာလို့နေတယ်ဒုက္ခသစ္စာမြင်အောင်ကြည့်နေတာဒုက္ခမတွေ့သေးဘူးလားမင်းဘယ်လိုပြောမလဲဒုက္ခတော့တွေ့ချင်းတွေ့မယ်ဒါပေမဲ့ဒုက္ခသစ္စာတော့မတွေ့သေးဘူးဒုက္ခသစ္စာလူတိုင်းမတွေ့သေးဘူးပေါ့နော်တွေ့တဲ့ပုံကလည်းရှိပါလိမ့်မယ်ဒုက္ခသစ္စာလူတိုင်းမတွေ့သေးဘူးဒုက္ခတော့လူတိုင်းတွေ့နေတယ်တဏှာရောထိုင်လိုက်တာနဲ့နားတယ်ကျင်တယ်ကြိုက်တယ်ခဲ့တယ်ဒါဒုက္ခမလားမတွေ့ဘူးလားတွေ့အဲ့ဒါကဒုက္ခတွေ့တယ်လို့ခေါ်တယ်အဲ့ဒါဒုက္ခသစ္စာမဟုတ်သေးဘူးဒုက္ခနဲ့ဒုက္ခသစ္စာတူလားဘယ်လိုခေါ်ရလဲအဲဓမ္မကြီးတွေဘယ်လိုခေါ်ရတော့ဒုက္ခသစ္စာမတွေ့သေးဘူးဆိုရင်ဒါမမှန်သေးဘူးနော်လမ်းကြီးမမှန်သေးဘူးဒုက္ခတွေ့တာနဲ့ဒုက္ခသစ္စာတွေ့တာတူတယ်လို့မထင်နဲ့ဟုတ်တယ်မလားဒါဒီလိုတော့ဒုက္ခတော့တွေ့နေပြီဖေ။ဒီလိုတော့တွေ့တဲ့ဒုက္ခတွေဒုက္ခသစ္စာဟုတ်သလားဖေ။မေးရင်သူတွေ့တဲ့ဒုက္ခကိုဘာလဲဆိုတာမေးကြည့်ရအောင်မယ်။ရမ်းဖြေလို့မရဘူး။နော်ရမ်းဖြေလို့မရဘူး။သူတွေ့တဲ့ဒုက္ခတွေအစင်မှန်ဒုက္ခဟုတ်သလားမဟုတ်ဘူးလားဆိုတာကိုမေးကြည့်ပြီးတော့မှအစင်မှန်ဆိုရင်တော့သစ္စာထိုက်သွားပြီ။အစင်မှန်မဟုတ်ရင်သစ္စာမထိုက်သေးဘူး။ဒါတော့သစ္စာလို့နာမည်တရလောက်တဲ့ဒုက္ခဟုတ်သလားမဟုတ်ဘူးလားဆိုတာကိုစစ်ဆေးရအောင်မယ်။နော်အဲ့ဒါဘုန်းကြီးတို့မြတ်စွာဘုရားသခင်ကရမကြီးကဗာပြောတော့ယံအိဋ္ဌာတာဒုက္ခနဲ့မမြဲတဲ့တရားဒီဒုက္ခလေဟုတ်ရလားဗာတယ်လေမမြဲတဲ့တရားဒီဒုက္ခဒီလိုဆိုတော့ဒုက္ခသိခြင်းရဲ့မမြဲတာကိုရင်သိအောင်လို့ဟောတဆင်းတက်လာပြီနော်ဒုက္ခသိခြင်းဘာကိုသိအောင်လို့ပါလဲမမြဲတာသိအောင်လို့ကြမမြဲတာကိုဘုန်းကြီးတို့ယောဂီတွေသိပြီလားဟမ်မမြဲတာလေသိတော့သိနေကြပြီဟုတ်တယ်မဟုတ်လားမှန်သလားမမှန်သလားတော့မသိဘူးဒီလိုပြောပါနော်မှန်သလားမမှန်သလားတော့မသိဘူးသိတော့သိနေကြပြီဥပမာမိမိခန္ဓာကိုယ်ပဲကြည့်ပေါ့နိုင်ငံတော့ကရုပ်ရင်မျိုးဟုတ်သေးရလားမြဲလို့လားမမြဲလို့လားအဲဒီလောက်တော့သိနေကြပြီပေါ့နော်ဒီလောက်တော့သိနေကြပြီဒီမိဟာသဘောမပေါက်ရင်ကြည့်သဘောမပေါက်ရင်ရှင်းရမယ်နော်မှန်ကလေးနဲ့ကြည့်လိုက်တယ်ကြည့်လိုက်တယ်လွန်ခဲ့တော့အနည်းနဲ့30 30လောက်ကပုံပြအရုံပြုတ်ပြီးတော့ဩမတူတော့ဘူးဟုတ်တယ်မဟုတ်လားဒါတော့သိတယ်နော်ဒါတော့မသိတော့မရဘူးအဲ့တော့မမြဲတာကိုတော့သိတယ်သို့တော့တဆင့်တက်ပြီးတော့စဉ်းစားကြည့်လိုက်မမြဲတာသိတယ်ဒုက္ခသစ္စာသိပြီလို့ပြောလို့ရပြီလားအဲဒါလည်းဟုတ်တယ်မရသေးဘူးနော်ခုနနံပါတ်၁ကပါလေဒုက္ခတော့တွေ့နေပြီအဲဒီကျောကနာရကျင်တာတွေ့တယ်ဟုတ်တယ်ဒီကျောကအိုဒုက္ခနာဒုက္ခယောဂဗျာတွေထူပြောနေတယ်ဒုက္ခတွေ့တယ်ဟုတ်တယ်အဲဒီကျောကကျမ်းမာရေးတွေချိုးတယ်လေဒုက္ခဟုတ်ပြီအဲဒီကျောကလူမွေးတွေဟုတ်လားတာဆုံးသမီးဆုံးမိဆုံးအမေဆုံးအမေဆုံးစိတ်ဆင်းရဲတဲ့ဒုက္ခတွေတွေ့တယ်ဟုတ်ပြီဒါလည်းဒုက္ခတွေ့နေတယ်နော်အဲဒီကျောပုဂ္ဂိုလ်တွေကြတော့စိတ်ဝိုင်းတွေပြက်အလိုတွေပြုတ်ဒုက္ခတွေတွေ့လာတွေ့တယ်ဒါလည်းဒုက္ခပဲ ဟုတ်တယ်မလားတော့တော့ဒုက္ခစစ်ဟုတ်ပြီလားသစ္စာထက်တဲ့ဒုက္ခဟုတ်ပြီလားမဟုတ်သေးဘူးဒါတော့သစ္စာထက်တဲ့ဒုက္ခတွေးဖို့တရားကဘာတွေးရမလဲမင်းရင်မမြဲတာကိုတွေးရမမြဲတာတွေးမှဒုက္ခတွေးတယ်ခေါ်တယ်မမြဲတဲ့အနိစ္စမတွေးသေးရင်ဒုက္ခတွေးတယ်မခေါ်သေးဘူးဟုတ်ရဲ့လားမမြဲတဲ့အနိစ္စတွေးမှဒုက္ခတွေးတယ်ခေါ်တယ်မမြဲတဲ့အနိစ္စမတွေးသေးရင်ဒုက္ခတွေးတယ်မခေါ်သေးဘူးတဲ့စင်ကြလိုက်ပြီနော်ဒီလိုတော့မမြဲတာကိုတွေးပြီလားမေးတော့တွေးတော့တွေးနေကြပြီဒါပေမဲ့မမြဲတာတွေးတိုင်းဒုက္ခသစ္စာဟုတ်သလားဒါကတစ်စစ်တရားအောင်မယ်နော်တွေးကြရစဉ်းစားစဉ်းစားပြီးနားထောင်မမြဲတာတွေးတဲ့ဒုက္ခသစ္စာတွေးပြီလားဆိုတော့ယေဇာဘုရားကအနိစ္စလို့ပြောတယ်အနိစ္စဆိုတာမြန်မာလိုပြောတာဗာလဲအမမြဲတာပေါ့မမြဲတာအနိစ္စနော်ဟုတ်ပြီအနိစ္စအနိစ္စအနိစ္စဖာကွာကလေးဖာကွာကလေးတလုံးကြွယ်လေဖုန်းကြီးတို့ယောဂီတွေဘယ်လိုပြောလဲဟောအနိစ္စဟုတ်တယ်မလားဖာကွာကလေးတလုံးကြွယ်လေအနိစ္စနော်ပစ္စည်းကလေးတစ်ခုပြည့်စည်သွားရင်အနိစ္စဒါလေးဖြစ်ပြီးဩအနိစ္စအနိစ္စယောက်ကတော့ယွတ်နေကြတာပဲဒါပေမဲ့လို့လည်းပဲမြတ်စွာဘုရားပြောတဲ့အနိစ္စကဘယ်လိုအနိစ္စမျိုးလဲဆိုရင်သဗ္ဗေသင်္ခါရအနိစ္စတဲ့တဆင်းတက်လာပြီနော်တဆင်းတက်လာပြီသဗ္ဗေသင်္ခါရအနိစ္စသဗ္ဗေသင်္ခါရအနိစ္စမမြဲတာတော့မှန်တယ်ဒါပေမဲ့ဘာမမြဲတာလဲဘယ်လိုတွေပျက်စီးသွားတာလဲဘယ်လိုတွေပျက်စီးတာကိုလိုချင်တာလဲဘယ်လိုတွေပျက်စီးတာကိုပြောချင်တာလဲမေးတော့လူတွေသေးတာကိုလည်းထက်မပြောလို့ဘူးဟုတ်ရဲ့လားတတဝရီသေးတာကိုလည်းထမပြောလို့ဘူး။အိုးရင်အိမ်ကြီးပြတ်သွားတာကိုလည်းထမပြောလို့ဘူး။နော်။စီးပွားရေးတွေပြတ်သွားတာကိုလည်းထမပြောလို့ဘူး။မြတ်စွာဘုရားတကယ်ပြောချင်တာကသဗ္ဗေသင်္ခါရာအနိစ္စ။သင်္ခါရာတရားပြတ်တာကိုပဲပြောချင်တယ်။ဘာပြောချင်တာလဲ။သင်္ခါရာတရားပြတ်တာကိုပဲပြောချင်တယ်။ဒီလိုဆိုတော့မမြဲတာတွေ့တိုင်းအနိစ္စလို့မြတ်စွာဘုရားပြောတဲ့အနိစ္စမဟုတ်ဘူး။နော်သင်္ခါရတရားတွေမမြဲတာကိုမြင်မှအနိစ္စဟုတ်ရလားအဲဒီတော့နည်းနည်းတော့လှမ်းဝေးသွားပြီပေါ့ဒီအနိစ္စမျိုးဘယ်လိုမြင်မှုတော့မြင်မှုတဲ့လူလည်းရှိတာရှိမှနည်းသွားပြီနည်းနည်းစစ်ထုတ်လိုက်ပြီနော်နည်းသွားပြီဒါဖြစ်လို့တော့သင်္ခါရဆိုတာဘာမှမမသိသေးရင်သင်္ခါရပြက်တယ်ဘယ်လိုလုပ်သိမလဲဟာစဉ်းစားကြည့်လေရသဗျာကပြောကြတာသဗ္ဗေသင်္ခါရအနိစ္စလို့ပြောတာမဟုတ်လားသင်္ခါရသိမှအနိစ္စသိမယ်သင်္ခါရမသိရင်အနိစ္စမသိဘူးဒီတော့ကသင်္ခါရကိုသိအောင်ရေလောအောင်မယ်မြတ်စွာဘုရားလက်ထက်တုန်းကတော့လွယ်တာပေါ့လေဒါကသူတို့ရဲ့ဟုတ်လားမိခင်ပါတာဆိုတော့သင်္ခါရလို့ပြောလိုက်တာနဲ့အလုံးကသိသွားပြီဒါပေမဲ့အခုချိန်ကျတော့ဒါကကိုယ့်ရဲ့မိခင်ပါတာမဟုတ်တော့သင်္ခါရလို့ပြောတယ်ကိုမသိဘူးလေနော်အဲ့တော့သင်္ခါရဆိုတာဘာလဲမင်းရင်တဲ့ခန္ဓာ၅ပါးကိုပြောတာပါတဲ့သိသိတတ်လိုက်နော်သင်္ခါရဆိုတာဘာလဲခန္ဓာ၅ပါးသင်္ခါရဆိုတာခန္ဓာ၅ပါးဟုတ်ပြီဒီလိုဆိုတာခန္ဓာ၅ပါးပြတ်တာကိုမြင်မှတကယ်အနိစ္စစစ်ကိုမြင်နေခေါ်တယ်ဟုတ်ရဲ့လားဘယ်လိုညာပြတ်ကိုမြင်မှအနိစ္စတော့ခန္ဓာ၅ပါးရဲ့အပြတ်ကိုမြင်မှအနိစ္စနော်ခန္ဓာ၅ပါးရဲ့အပြက်ကိုမြင်မှအနိစ္စဖာဝကလေးတလုံးကြခွဲတာကိုမြင်တာနဲ့အနိစ္စဟုတ်ရဲ့လားအခုတရားထိုင်တော့နားတယ်အဲနားရလေးစိုက်ကြည့်စိုက်ကြည့်စိုက်ကြည့်အဘယ်ကနားတော့ဒုက္ခနားနေတာဩဒုက္ခနားနေတယ်နားတယ်နားတယ်နားတယ်နားရွယ်တော့လေကြာဒုနာတာလေးပြောက်သွားပြီအဲ့ဒီအနိစ္စဒီမမြဲတဲ့အနိစ္စတော့မှန်တယ်ဒါပေမဲ့ဒုက္ခနားတယ်နားတာလေးပြောက်သွားတယ်ဆိုတဲ့ကောသင်္ခါရလေးပြတ်သွားတာဟုတ်ရဲ့လားမဟုတ်ဘူးသင်္ခါရဆိုတာဒီကောင်းလည်းမဟုတ်ဘူးပေါင်လည်းမဟုတ်ဘူးခါလည်းမဟုတ်ဘူးခြေတော်လည်းမဟုတ်ဘူးသိလို့မလားသင်္ခါရဆိုတာဘာလဲတော့ယုတ်တရားနန္တရားလေးဒီလိုဆိုယုတ်တရားနန္တရားလေးကိုသိမှအဲဒီယုတ်တရားနန္တရားလေးပြတ်မှပြတ်တာကိုတွေ့မှနော်ယုတ်တရားနန္တရားလေးပြတ်တာကိုတွေ့မှဘာလဲသင်္ခါရအဲဒီယုတ်တရားနန္တရားလေးသည်သင်္ခါရယုတ်တရားနန္တရားလေးသည်သင်္ခါရဟုတ်ပြီနော်ယုတ်တရားနန္တရားလေးသည်သင်္ခါရမှတ်မိပြီနော် ဟုတ်ပြီဒါပြကိုမြင်လိုက်တဲ့ယောက်ဒီတကယ်သင်္ခါရအစိတ်ဟုတ်သလားမဟုတ်ဘူးလားဆိုတော့ဆက်ပြီးတော့ကြည့်ဩဒီတိုင်းဆိုရင်တရားရှိတဲ့ပုဂ္ဂိုလ်ကြီးတရားမှကြာမှာမဟုတ်ဘူးထင်တယ်ဟမ်ဟုတ်ရလားတရားဆိုတော့တရားရှိတဲ့ပုဂ္ဂိုလ်ကြီးတရားမှကြာမှာမဟုတ်ဘူးထင်တယ်စိတ်ပြတ်ပြီများအကုန်ပြန်ခွင့်ရမလားမသိဘူးနော်သင်္ခါရဆိုတဲ့ယုံနာကအခုပြောနေတဲ့နာမည်ကိုပြောတာမဟုတ်ဘူးဟုတ်တယ်မလားနာမည်ကိုပြောတာမဟုတ်ဘူးသင်္ခါရဆိုတဲ့စကားလုံးရဲ့အဓိပ္ပာယ်ကဘာလဲဆိုရင်အကြောင်းတိုက်ဆိုင်လို့ဖြစ်တဲ့အကျိုးတရားဘာတယ်လဲအဲ့ဒါသင်္ခါရတရားဒီတော့သင်္ခါရတရားကိုသိကြည့်ရင်ဘယ်အချိန်ကြည့်ရမလဲအကြောင်းတိုက်ဆိုင်လို့ပေါ်လာတဲ့အကျိုးတရားတွေကိုမြင်အောင်ကြည့်ဟုတ်ရဲ့လားဘယ်အကိုမြင်အောင်ကြည့်ရမလဲအကြောင်းတိုက်ဆိုင်လို့ပေါ်လာတဲ့အကျိုးတရားကလေးအကြောင်းကအခုမှတိုက်တယ်အခုပေါ်လာတယ်အဲ့ဒီအကျိုးတရားလေးကိုမြင်အောင်ကြည့်နော်အဲ့ဒီအကျိုးတရားကလေးကိုမြင်အောင်ကြည့်အဲ့တော့အခုမှအကြောင်းတိုက်ဆိုင်လို့အခုပေါ်လာတဲ့အကျိုးတရားကလေးလို့ဆိုလိုက်တော့အဖြစ်ကြာဘူးနာဝါနဲ့သိထားတဲ့ယုံနာမဟုတ်တော့ဘူးဟုတ်ရဲ့လားကြာဘူးနာဝါနဲ့သိထားတဲ့ယုံနာသည်အခုမှအကြောင်းတိုက်ဆိုင်လို့အခုပေါ်တဲ့ယုံနာဟုတ်ရဲ့လားဒါကကြာဘူးနာဝါထဲမှာနားထဲမှာပဲရှိတယ်တကယ်ရင်ထဲကသိတဲ့ယုံနာမဟုတ်ဘူးနားထဲမှာရှိတဲ့ယုံနာပဲရှိသေးတယ်နားထဲမှာရှိတဲ့ယုံနာကိုပုံတို့ကိုပြီးတော့ဒါရုပ်ပဲဒါနာပဲဒါရုပ်ပဲဒါနာပဲနဲ့သွားလုံးနေလို့မရဘူးတကယ်ကိုရင်ထဲကသိတဲ့ယုံနာတကယ်ကိုကိုယ့်ရဲ့ဉာဏ်နဲ့ထိုးရင်းပြီးတော့သိတဲ့ယုံနာအဲဒီယုံနာကိုသိဖို့ဆိုတာကတတိလေးခင်းပြီးတော့နော်တကယ်ကိုပဲဖားရကောင်ကိုမွေးကဖမ်းတယ်လို့ဖားကောင်မွေဖမ်းတဲ့အခါကျတော့ဖားကလေးလွတ်ပါမှာဆိုလို့တိတိကျကျဂရုတစိုက်ကလေးနဲ့စောင့်ပြီးတော့ဖမ်းနေတယ်လို့ကြွရကောင်ကိုကြောင်ကဖမ်းတယ်လို့ကြွကလေးလွတ်ပါမှာဆိုလို့ကြောင်ကနေပြီးတော့တိတိကျကျဂရုတစိုက်နဲ့မျက်တော်မခတ်ဖဲနဲ့စိတ်ကိုတခြားတစ်ပါးမရောက်စေဖဲနဲ့စောင့်ကြည့်ပြီးတော့ဖမ်းနေတယ်လို့အဲဒီလိုဖမ်းကြည့်ရမှာဘာလို့မလားပေါ်ပေါ်ရောရောနဲ့တော့သင်္ခါရတရားတွေ့ဖို့မလွယ်ဘူးနော်အဲဒါကြောင့်မလို့ဝိပဿနာတရားရှုတဲ့ပုဂ္ဂိုလ်ဒီဘာကင်းရမှာလဲသတိကင်းရမှာတတိကိန်းနဲ့ကဘလုံးလဲလို့ဆိုတော့အဲ့ဒီပုံမှာစိတ်ကအပြည့်ဝင်စားတာအပြည့်ဝင်စားတာနော်စိတ်ကအဲ့ဒီပုံမှာအပြည့်ဝင်စားတာပဲပေါ်ပေါ်တတ်တတ်မနေရဘူးတွားရင်လာရင်လည်းမတော်တဆတွေးလာတဲ့ယုံနာမျိုးမဖြစ်စေရဘူးဟုတ်တယ်မလားဒါတွားရင်လာရင်လည်းမတော်တဆတွေးရင်တွေးပါလိမ့်မယ်ဆိုတဲ့သဘောမျိုးနဲ့ကြည့်လို့တော့မရဘူးသေသေးချာချာကိုစိတ်ဝင်နေစားဖြစ်နေရမယ်နော်စိတ်ကအဲ့ဒီပုံမှာနှိမ့်ပြီးတော့ကိုကြည့်နေရမယ်တွားလည်းပဲဒီစိတ်ပဲလာလည်းပဲဒီစိတ်ပဲထိုင်လည်းဒီစိတ်ပဲနော်ထိုင်နေတာလည်းမိမိခန္ဓာတွေညာဆိုင်ပြီးတော့ဘယ်နေရာမှာဘလို့ရုပ်ကလေးပေါ်လာမလဲစောင့်ကြည့်ဘယ်နေရာမှာဘလို့နာမ်လေးပေါ်လာမလဲစောင့်ကြည့်အဲ့ဒါလေးတစ်ခုချင်းတစ်ခုချင်းစောင့်ပြီးတော့ကြည့်တဲ့အခါကျတော့မှဟုတ်ပြီအကြောင်းလေးတိုက်ဆိုင်တဲ့အခါမှာဒီအကျိုးလေးပေါ်လာတယ်ဒီလိုမှသူကမြင်ရမှာကိုသမဂ္ဂဆရာကကြည့်လို့တော့မရဘူးအဲ့ဒါဒီရောက်နာကိုမြင်ဖို့ဆိုတာကနံပါတ်1သတိရှိရမယ်နံပါတ်2သမာဓိရှိရမယ်တတိယသမารိနဲ့စောင့်ကြည့်ဘယ်ကစောင့်မလဲမေးရင်ဟိုတွေကပြောခဲ့တယ်အင်ဒီ6ပါးတက္ကသပုတ်ကစောင့်ကြည့်မြင်းစင်ကတော့လျှာကိုစိတ်တွေတက္ကသပုတ်ကစောင့်ကြည့်ဒီလိုမလားဟာဒီလိုစောင့်ကြည့်တဲ့ခါတော့တကယ်မျက်စိတက္ကသပုတ်ကလည်းဒီစကလေးပေါ်လာလိုက်နာကပုတ်ကကြားစကလေးပေါ်လာလိုက်နာစိတ်ပေါ်လာစားစိတ်ပေါ်လာရတာကောင်းစိတ်ပေါ်လာတွေးစိတ်ပေါ်လာရနာကောင်းစိတ်တော့မှတဏှာလည်းမဟုတ်တော့ကြဒီကနာလားနာတဲ့သဘောလေးပေါ်လာတော့ကကြတော့ကြကြောကြောကနေပြီးတော့ကြားတဲ့သဘောလေးပေါ်လိုက်တတော်ရကြတော့မျက်နှာလေးကရောရောသဘောလေးပေါ်လာဟိုနေရာမောမောဒီနေရာမောမောအများကြီးဖြစ်နေတာတာယကြီးရောမှပေါ်တဲ့သဘာဝလေးတွေတော့တစ်မျိုးနဲ့မဟုတ်ဘူးအများကြီးဟုတ်ရဲ့လားနာကလည်းရှိသေးတယ်တော့ကြားလိုက်ပြန်ပြီနှာခေါင်းကလည်းရှိသေးတယ်တော့ကြားနာလိုက်ပြန်ပြီစိတ်ကလည်းရှိသေးတယ်တော့ကြားတွေးလိုက်ပြန်ပြီအတွေ့တစ်ခုမှမဆုံးသေးဘူးနောက်ဒီတစ်ခုကရောက်လာပြန်ပြီမနိုင်တော့ဘူးဖြစ်လာတယ်မနိုင်တော့ဘယ်တော့မလဲဘယ်လိုလုပ်မလဲကြီးစရာတွေကများနေပြီလေဒီဘုံလုံးမှာစောင့်ကြည့်ဆိုတော့ဓာရ6ပါးကနေပြီးတော့နော်ဘဂဝနာတော်ကကိုလိုအာယုန်နေမြင်းမြို့တက်တဲ့အခါကျတော့မြင်စိတ်တွေကြားစိတ်တွေနာစိတ်တွေစားစိတ်တွေယာနာကောင်းစိတ်တွေတွေးတော်စိတ်တွေမြင်းမြို့ဝင်လာပြီဘယ်လိုလုပ်ကြည့်မလဲနေလိုက်ရှာမယ်ဒါမရှာလို့မရဘူးဟုတ်တယ်မလားဒါလေးနီလာကိုရှာတဲ့အခါကျတော့ခွန်ကြီးတို့အနေနဲ့နော်လူသားလုပ်ပြီးတော့ခွန်ကြီးတို့ကထွင်ပြီးတော့မပြောလို့ဘူးစာတဲ့ပါတဲ့အတိုင်းပြောရင်လုံလောက်တယ်သုတိလယဟန်ကြီးကိုရှင်သာမဏေလေးကပေးတယ်နိကြားဘူးလဲနော်ကြားဘူးလဲမလား အဲဒီလောက်ဆိုရင်ပြောစရာတော့မလိုတော့ဘူးဖြစ်တော့ဟဲ့ရှားဘူးတယ်နော်တံပေါ်တဲ့ကတံပေါ်တစ်ခုထဲမှာတဲ့ဖူကြီးတကောင်ဝင်သွားတယ်တဲ့အဲ့ဒီဖို့ကိုဖမ်းနေတဲ့အခါကျတော့သွားဖမ်းတဲ့အခါကျတော့ဖြစ်ချင်တော့တောင်ပိုးကအဲ့ဒီဖို့ကြီးကဝင်ထွက်လုံးနေတဲ့အပေါက်က6ပေါက်ဖြစ်နေတယ်တဲ့ဟုတ်ရဲ့လားဒါတော့အဲ့ဒီဖို့ကိုဖမ်းတဲ့အခါကျတော့ဒီဘက်အပေါက်ကစောင့်ဖမ်းနေဒီဘက်ကထွက်တယ်ဒီဘက်အပေါက်ကစောင့်ဖမ်းနေဒီဘက်ကထွက်တယ်ဖမ်းလို့မိလားအများကြီးလွတ်သွားပြီအဲ့ဒါမိမိတဏ္ဍာမှာတဲ့ခုနဒွါရ6ပေါက်ကနေပြီးတော့ပါယုံနေမျိုးမျိုးလာတိုက်တယ်တိုက်တဲ့အခါကျတော့စိတ်တွေဝိညာဉ်စိတ်တွေမျိုးမျိုးပေါ်တယ်မျက်စိနာနှကောင်းလျာအဲ့ဒါကိုလာထားအောင်ကာယဆိုတဲ့ဒကာပေါ်တစ်ခုတည်းတော့မှအများကြီးပဲတခြားခုနေရာကနားလဲဒီနေရာကကျင်လဲခုနေရာကရားလိုက်ခုနေရာကလှုပ်လှုပ်ရွာရွာရွာမောမောမောဖြစ်လိုက်ဒီလိုမလားအမျိုးမျိုးဖြစ်နေတာအဲ့ဒီတစ်ခုတည်းတော့မှဖမ်းရတာမနိုင်ဘူးဖြစ်နေမနှောကလည်းမျိုးမျိုးတွေးလိုက်အဲ့လိုဖြစ်တဲ့အခါကျတော့ခုနကတောင်ပေါ်တစ်ခုထဲမှာအပေါက်က6ပေါက်ဖြစ်နေတော့ဒီဘုတ်ကိုဖမ်းလို့မလွယ်ဘူးတဲ့အဲ့လိုမလွယ်တဲ့အခါကျတော့ဘာလို့ရမလဲဆိုရင်တဲ့အပေါက်5ပေါက်ပိတ်ထားလိုက်တဲ့ဒီဘောင်ထဲကနေစောက်ဖမ်းရဟုတ်ရဲ့လားအပေါက်5ပေါက်ပိတ်ဒီဘောင်ထဲကနေစောက်ဖမ်းအပေါက်5ပေါက်ပိတ်ဒီဘောင်ထဲကနေစောက်ဖမ်းဆိုတော့တောင်ပေါ်အပေါက်ကတော့အလုံးချုံပိတ်ပလိုက်ရမှာပေါ့နော်အလုံးစုံပိတ်ပလိုက်ရမှာပေါ့ဒါပေမဲ့ကိုယ့်ရဲ့တဏ္ဍာမှာရှိတဲ့ခုနဒွါရ6ပေါက်တက္ကရာ6ပေါက်ဒွါရ6ပေါက်တက္ကရာ6ပေါက်ကတော့အပိပိတ်ဆရာမလို့ဘူးဘာနဲ့ပိတ်မလဲတတိနဲ့ပိတ်ဟုတ်တယ်မလားတတိနဲ့ပိတ်အမျိုးလုံးနဲ့မိတ်ထားမယ်နားလည်းပိတ်ထားမယ်နှာခေါင်းလည်းဆို့ထားမယ်နော်အဲ့ဒီတော့လုံးလုံးရပါမလားမရဘူးမရဘူးနားသွားပြီးတော့ဆို့ထားလို့လည်းမရဘူးဟုတ်တယ်မလားနှကောင်းကလည်းနန်းရှိနန်းနေမှာပဲနှကောင်းပေါင်းဆိုးလို့လည်းမရဘူးနော်မျက်လုံးကတော့မိတ်တာမျက်လုံးမိတ်တာတော့မှမျက်လုံးထဲမှာစင်းစင်းဝါးဝါးတွေကမြင်နေသေးတာဟုတ်တယ်မလားဒီလိုပိတ်လို့မရဘူးဘာနဲ့ပိတ်မလဲတတိနဲ့ပိတ်နော်တတိနဲ့ပိတ်တောင်မိုးကအသေးပိတ်ပေမဲ့မိမိခန္ဓာကိုယ်မှာရှိတဲ့ဒွါရတကားပေါက်တွေကိုအသေးပိတ်ရမလားအသေးတော့မပိတ်နဲ့အသေးပိတ်လို့ပိတ်ဖို့မလိုဘူးတပည့်တော်ဟိုရက်တုန်းကဒိဋ္ဌိကမတ္တဆိုတဲ့ဗာရိယဓာတုသရိယတရဂါလေးနဲ့ပြောပြီးပြီနော်ဆက်ပြောလိုက်ပါဦးမယ်အင်ဒရိယဘာဝနာတော့မှာဥပရိပန္နတာကျမ်းရဲ့နောက်ဆုံးတော့ပေါ့နော်အင်ဒရိယဘာဝနာတော့မှာမြတ်စွာဘုရားကြီးကိုဩတရဆိုတဲ့လူနေတယောက်ကလာတယ်သူကဘလို့တယ်ပဲလဲဆိုတော့ဗာရာတိဝိယဆိုတဲ့နော်တရားပြဆရာကြီးရဲ့တပည့်ပေါ့ရသဗျာကမေးတယ်ဟုတ်တရားမင်းတို့ရဲ့ဆရာဗာရာတိဝိယဆိုတဲ့ဆရာကြီးကတရားပြနေတယ်လို့ကြားတယ်အင်းဒီလေလုံးကြောင့်ဆောင်းထင်းရမယ်ဆိုပြီးတော့အများအားပြောပြောနေတယ်အင်းဒီလေလုံးကြောင့်ဘယ်လိုဆောင်းထင်းရမလဲငါပြောပြစမ်းမေးလိုက်တာပေါ့လေနော်အဲဒီလိုမေးလိုက်တော့ဩတရကဗာပြောတော့ဆိုတော့ရှင်းပြရတဲ့မျက်စိပိတ်ထားမယ်နားပိတ်ထားမယ်အဲ့ဒါဆိုအင်းဒီလေလုံးကြောင့်နေပြီတဲ့အဲဒီလိုပြောပါတယ်ဟုတ်တယ်မလားဘာပိတ်ထားမလဲမျက်စိပိတ်ထားမယ်နားပိတ်ထားမယ်ဒီတော့မြတ်စွာဘုရားကပြောတယ်ဟုတ်သလားဟုတ်တယ်ဗျာတဲ့အဲဒီလိုဆိုရင်ကွာတဲ့မွေးလာကြတဲ့ကမျက်စိကန်းနားပိတ်နေတဲ့လူအလုံးလုံးအင်းတွေလုံးကျုံနေပြီပေါ့တဲ့သဘာမပြောဘူးရှင်နော်ဘာမပြောရတော့ဘာဒီတော့မှမြတ်စွာဘုရားသခင်ကိုရောင်မြတ်ကြီးကအင်းတွေလုံးကျုံပုံလုံးကျုံကြီးတွေကိုရှင်းပြတယ်ရှင်းပြတာကတော့တခြားမဟုတ်ဘူးအခုပြောတဲ့တတိပဲနော်တတိပဲမျက်စိကနေပြီးတော့ဖွင့်ကြည့်လိုက်တယ်မိမိကြိုင်းနေတဲ့ဆင်းနဲ့မြင်မြင်မြင်ပဲမကြိုင်းနေတဲ့ဆင်းနဲ့မြင်မြင်မြင်ပဲအလဲအလာဆင်းနေအဆင်းလည်းပဲမြင်မြင်မြင်ပဲဘာပဲမြင်မြင်တတိလေးကပ်ပြီးတော့ကြည့်မယ်ဆိုလို့ရှိရင်အဲဒီတတိလေးကပ်ကြည့်လိုက်တဲ့ပုဂ္ဂိုလ်ရဲ့သဏ္ဍာန်မှာဝေဒနာတော့ကနေတဏှာလည်းမလာတော့ဘူးဒေါသလည်းမလာတော့ဘူးမောဟလည်းမလာတော့ဘူးတဲ့တဏှာတို့ဒေါသတို့ဒေါသတို့မောဟတို့မလောက်အောင်တတိလေးနဲ့စောင့်ထားတတိလေးနဲ့ချိန်ထားတတိလေးနဲ့ကာကွယ်ထားလို့ရှိရင်တဲ့အဲ့ဒါအိန္ဒိလေးလုံးညုံတာပါပဲတဲ့ဒါပြောတယ်နော်အဲ့ဒီလိုပဲနားပေါ်တကားလည်းဒီတိုင်းပဲနှကောင်းခရကိုယ်စေအကောင်းလုံးဒီတိုင်းပဲအဲ့ဒီတော့ပြောလို့ရင်ကမိမိရဲ့ဒွါရတကားပေါ်တွေကိုဘာနဲ့ပိတ်ထားရမှာလဲတတိနဲ့ပိတ်အပိပံပိတ်ရမလားတတိလေးကတ်ထားရမလားမြင်းနေဆိုရင်မြင်းစကလေးပေါ်တယ်မြင်းစကလေးပေါ်တယ်ဟောတာမြင်းစကလေးပဲကြည့်တယ်ဖြစ်တယ်ပြီးပြီးတော့ပြတ်သွားပြီတော့ပြီဆက်ပြီးတော့မစဉ်းစားနဲ့ ဟုတ်ရဲ့လားကြားစိတ်ပေါ်တယ်တော်ပြီကြားစိတ်ပဲဒါကြားစိတ်ကလေးဖြစ်တယ်ပြစ်သွားပြီတော်ပြီဆက်စက်မစင်းသားနဲ့အဲ့ဒါလို့ဆက်မစင်းသားနဲ့ဆိုတော့ကိုကဘယ်မှာသွားပြီးတော့သတိထားရမှာလဲလို့မေးရင်မျက်စိရဲ့နားရဲ့နှာခေါင်းရဲ့လျှာရဲ့ကိုယ်ရဲ့အဲ့ဒီ၅ခုနဲ့ပတ်သက်လို့တော့အသေးစိတ်ချက်ပြီးတော့မစင်းသားနဲ့တဲ့နော်မနှောကလေးစောင့်ကြည့်ဟုတ်တယ်မလားဘယ်ကစောင့်ကြည့်ရမှာလဲမနောကနေစောင့်ကြည့်တဲ့အခါကျတော့ဆင်းနဲ့ပတ်သက်လို့ရှိရင်လည်းပဲဒီဆင်းကလေးမြင်လိုက်တာနဲ့တကယ်နဲ့ตายရတယ်ဆိုရင်ตายရတဲ့သဘောလေးနဲ့ပတ်သက်ပြီးတော့မတွေးဘူးလားတွေးနေလားအဲ့ဒီတွေးစေတွေးတဲ့သဘောလေးဘယ်မှာပေါ်လဲဘယ်တော့မှပေါ်တယ်ဗာစိတ်လို့ခေါ်လဲတွေးစိတ်လို့ခေါ်တယ်ဟုတ်တယ်မလားအဲ့တော့အဆင်းကလေးတစ်ခုကိုလုံချင်တဲ့သဘောလေးပေါ်ရင်ဒါလည်းတွေးစိတ်ပဲတွေးစိတ်ထဲမှာလုံချင်နေတာအဲ့ဒီအဆင်းကလေးတစ်ခုကိုတွေးလို့ပုံကတရားကိုတွေးလို့အလူပဲအဲ့ဒါရသားပဲသမီးပဲလို့ထင်ရင်လေအဲ့ဒီထင်တဲ့သားဆိုတဲ့အမြင်သမီးဆိုတဲ့အမြင်ဒီအဲ့ဒီအသေးသေးဘာမှပေါ်လဲမနှောမှပေါ်နေတာပဲဒိဋ္ဌိလေးဖြစ်နေတာဒီလိုမလားအာကိုယ်နဲ့အဆင်မပြေတဲ့ပုံကတရားတွေးလိုက်ရလို့ရှိရင်စိတ်ထဲမှာမနစ်ချက်ဘူးဒေါသလေးတွေပေါ်နေတယ်အဲ့ဒီဒေါသဘာမှပေါ်လဲဒီမနှောမှပဲပေါ်နေတာပဲနော်တို့ရှင်ဇာကောင်းတဲ့အာယုတွေလို့သဘောကျလဲဒီမနှောမှာပဲပေါ်နေတာပဲသဘောမကျလဲဒီမနှောမှာပဲပေါ်နေတာပဲပုဂ္ဂိုလ်သားတော်သားနဲ့ဆွေးနေတဲ့ကြည့်လဲဒီမနှောမှာပဲပေါ်နေတာပဲမာနာလေးဖြစ်တော့ကဘာမှဖြစ်လဲဒီမနှောမှာပဲဖြစ်နေတာပဲအာမနာလိုတော်ဣဒ္ဓမေတ္တိကလေးဖြစ်တော့လဲဘာမှဖြစ်လဲဒီမနှောမှာပဲဖြစ်နေတာပဲအကောင်လုံးကမနှောစီရောက်လာတာပဲတဲ့နော်ဒါကြောင့်မလို့မျက်စိတကားပေါ်မှာလဲသတိလေးနဲ့ကတ်တာအကယ်၍မြင်လိုက်လို့ရှိရင်သတိလေးနဲ့ကတ်ပြီးတော့မြင်စိတ်ဆိုတဲ့နေရာမှာနေရထားလိုက်တော့ရှိမရှိနဲ့ကြားစိနာစိစားစိရလာကောင်းစိဒီတိုင်းပဲသဘောထားလိုက်မနှောတကားဘောင်းကနေစောင့်ဖမ်းမယ်ဆိုလို့ရှိရင်ခွင့်ရပရိသတ်တိမနှောထဲမှာဝင်လာတယ်များစိတ်အကုန်လုံးဒီထဲမှာဆန်းလို့မရဘူးလားရလားရတယ်နော်အဲဒီလိုဖမ်းလို့ရတယ်ဆိုတော့ခရရတာလေးစောင့်ပြီးတော့ကြည့်နေလိုက်တဲ့အခါကျတော့နော်စိတ်ကလေးပေါ်လာတယ်အတွေးစိတ်ကလေးပေါ်လာတယ်ตายရတဲ့စိတ်ကလေးပဲဖြစ်ဖြစ်အမနိစ္စတဲ့စိတ်ကလေးပဲဖြစ်ဖြစ်အိဒါမင်းကြီးရသဘောလေးပဲဖြစ်ဖြစ်ဘယ်စိတ်ပဲပေါ်လာသမျှလေးတွေဒီစောစောတုန်းကကြိုပေါ်နေတာလားအခုမှအကြောင်းတိုက်ဆိုင်လို့ပေါ်တာအဲ့ဒါလေးကသင်္ခါရတရားလေးပဲဟုတ်တယ်မလားတိုက်တော့မဆင်းရပါဘူးနော်အဲ့တော့မနှောမှာတတိလေးကတ်ကြည့်တတိလေးကတ်ကြည့်ခုနမင်းစီနာတော့နေရာကိုဆိုတဲ့နေရာ၅ခုကိုအသာလေးပဲဥပိ္ပခပြုထားလိုက်မနှောကနေတတိလေးကတ်ပြီးတော့ကြည့်စိတ်ထဲမှာနှိမ့်ချတဲ့သဘောလေးပေါ်လာလဲဒီမနှောမှာပဲပေါ်တာပဲမနှိမ့်ချတဲ့သဘောလေးပေါ်လာလဲမနှောကပဲပေါ်တာပဲအတွေးကလေးပေါ်လာလဲမနှောကပဲပေါ်တာပဲအချီညိုးတဲ့စိတ်ကလေးပေါ်လဲမနှောကပေါ်တာပဲအာဝမ်းမြောက်ဝမ်းသာစိတ်ကလေးပေါ်လဲမနှောကပဲပေါ်တာပဲအဲဒီမနှောကနေစောင့်ကြအကုန်လုံးမိတယ်အဲဒီတော့မိတဲ့အခါအဲဒီစိတ်ကလေးတွေဒီသောသောရကကြိုးပြီးတော့ပေါ်နေတာမဟုတ်ဘူးအခုမှအကြောင်းတစ်ခုတိုက်လိုက်စိတ်ကလေးတစ်ခုပေါ်လိုက်အကြောင်းတစ်ခုတိုက်လိုက်စိတ်ကလေးတစ်ခုပေါ်လိုက်အခုမှအကြောင်းတိုက်ဆိုင်လို့အခုပေါ်တဲ့တရားမလို့အကြောင်းကြောင့်ဖြစ်တဲ့အကျိုးတရားပါဠိလိုတော့သင်္ခါရသဘောပေါက်ပြီနော်အဲ့ဒါသင်္ခါရလေးပဲအဲ့ဒီသင်္ခါရလေးသည်ယုံနဲ့နာပုဂ္ဂိုလ်တရားဟောရလားငါဟောရလားအဲ့ဒီနေရာမှာမနှောဆိုတဲ့တကားဘောက်ကနေပြီးတော့ပေါ်လာတဲ့စိတ်ကလေးကိုငါတွေးတယ်လို့ငါဆိုတဲ့ဒိဋ္ဌိကြီးသွားပြတ်နေမယ်ဆိုရင်ဒါသင်္ခါရမဟုတ်ပြန်ဘူးဟုတ်တယ်မဟုတ်လားဒီကသင်္ခါရဆိုတာကယုတ်တရားနဲ့ဉာဏ်တရားပြောတာအဲ့ဒီယုတ်နာကလည်းပဲအကြောင်းတိုက်လို့ပေါ်တဲ့အကျိုးတရားကိုပြောတာဒီတော့အကြောင်းအခုမှအကြောင်းတိုက်လို့အခုပေါ်တဲ့တရားတွေဖြစ်ရမယ်ပုဂ္ဂိုလ်တ attva ငါဆိုတဲ့အစွဲလေခင်ရမယ်ပုဂ္ဂိုလ်တ attva ငါဆိုတဲ့အစွဲလေရှိနေတယ်ဒါသင်္ခါရစိတ်မဟုတ်သေးဘူးနော်အဲ့တော့ပုဂ္ဂိုလ်သတ္တဝါငါတဲ့ဆွခင်းခင်းလေးနဲ့ကြည်ပုဂ္ဂိုလ်သတ္တဝါငါတဲ့ဆွမပါဘူးနဲ့စောင့်ကြည့်စောင့်ကြည့်စောင့်ကြည့်အဲ့ဒီလိုစောင့်ကြည့်တဲ့အခါမှာမိမိတဏ္ဍာမှာဘာတွေပဲပေါ်ဘယ်လိုခံစားချက်ပဲပေါ်ဘယ်လိုထိခြားချက်ပဲပေါ်အဲ့ဒီပေါ်တာလေးကိုစောင့်ပြီးတော့ကြည့်လိုက်တဲ့အခါကျတော့အခုမှအကြောင်းတက်လို့အခုပေါ်တာဖြစ်တဲ့အတွက်ဘယ်လိုနာမည်ပေးမလဲသင်္ခါရအဲ့ဒီသင်္ခါရလေးကိုကြည့်လိုက်တော့အဲ့ဒီသင်္ခါရလေးတွေကိုကြည့်နေတဲ့ကာလမှာပဲဟောရှိတာတွေ့တာလားမရှိတာတွေ့ရပါလားမရှိတာတွေ့ရမယ်မရှိတာတွေ့ရမယ်ဆိုတာကသူကလောကပြတ်သွားပြီဘာမှမရှိတော့တဲ့သဘောကြီးလားဒီလိုလည်းမဟုတ်သေးဘူးနောက်တစ်ခုစားတော့ဝင်လာတယ်နောက်တစ်ခုဝင်လာတယ်နောက်တစ်ခုဝင်လာတယ်ပရမတ္ထုမရှိတော့ဘူးအဲ့ဒီအတွေ့ကလည်းတခြားလားစိတ်လားစိတ်နဲ့တော့ပြီးတော့တခြားဖြစ်တာလားစတိတ္တိတွေဖြစ်တာလားစိတ်ကခန္ဓာတစ်ပါးစိတ်တွေကခန္ဓာ၃ပါးပေါင်းတော့နာမ်ခန္ဓာပထမလဲ၄ပါး တော့ဒီကြမ်းမှမိတာလားယုံမှမိတာလားယောဂဘာခန္ဓာလဲလူပဲခန္ဓာအလုံးပေါင်းလို့တော့ခန္ဓာဘယ်နှပါလဲအဲ့ဒီခန္ဓာ၅ပါးပါပဲယုံတရားနဲ့တရားပါပဲဒါပုဂ္ဂိုလ်မဟုတ်ဘူးတတ္တဝါမဟုတ်ပါဘူးဒါကယုံနဲ့ခန္ဓာပါပဲဆိုတဲ့အသေးကလေးခိုင်ခိုင်မာမာသိနေရမယ်ငါမဟုတ်ဘူးငါနဲ့မဆိုင်ဘူးငါနဲ့လွတ်နေတဲ့တရားဖြစ်နေတဲ့သဘောဝတရားကလေးတွေအဲ့ဒီတရားကလေးတွေပါပဲဆိုတဲ့အသေးရှိနေရမယ်အဲ့ဒီလိုသိမှသင်္ခါရကိုသိတယ်ခေါ်တယ်အဲ့ဒီအတိတ်ကလေးဖြစ်တယ်ပြပြီးတော့ပြသွားတယ်ဆိုရင်ဒါသင်္ခါရလေးမမြဲဘူးမမြဲတဲ့အနေအဆအဲ့ဒီအနေအဆကလေးကိုကြည့်ပြီးကြည့်လိုက်မယ်ဆိုတော့မမြဲတဲ့သဘောလေးဟာဖြစ်ပြီးတော့ပြတယ်ပြပြီးတော့ပြတယ်ကိုကသူ့ကိုကြည့်လိုက်မှလုံးမနော်အာမေဝါလေးကိုသူကပြသွားပြီအနာရုကအစ်တပေါ်လာပြီဓာတုကိုဆက်ကြည့်တယ်သူကလည်းပြသွားပြီနောက်တစ်ခုအစ်တပေါ်လာပြီသူ့ကိုဆက်ကြည့်တယ်သူကလည်းပြသွားပြီနောက်တစ်ခုအစ်တပေါ်လာပြီဒီလိုဆိုတော့ဟောဒီသင်္ခါရတရားလေးတွေဒီလာလည်းမဟုတ်ဘူးသူလည်းမဟုတ်ဘူးပုဂ္ဂတတော်လည်းမဟုတ်ဘူးအကောင့်တန်ကြီးလည်းဘာမှမရှိဘူးသူ့ကိုနာမည်တက်လို့လည်းမရဘူးသဘောတရားလေးတွေအဲဒီသဘောတရားလေးတွေကလည်းချက်ချင်းအလျင်မပြတ်နောက်မိလျင်ကဲ့သို့ရေလျင်ကဲ့သို့တစ်ခုပြီးတစ်ခုဆက်ဆက်ဆက်ဆက်ဖြစ်အစားထိုးလို့ပြီးတော့ဖြစ်တာဟောင်းနေပြက်ပြက်ပြက်ပြက်သွားတယ်ပြက်တဲ့နေရာမှာသင်စားထိုးပြီးတော့ပြက်နောက်တစ်ခုစားထိုးနောက်တစ်ခုစားထိုးဘယ်မှလဲကြည့်ကြည့်စရာဘာတွေ့တော့ဘာမှမတွေ့ဘူးအဲ့ဒါကြောင့်မလို့အဲ့ဒီသင်္ခါရတို့ရမမြင်တဲ့သဘောလေးကဒုက္ခလေးပါပဲတဲ့ဟုတ်တယ်မဟုတ်လားအဲ့ဒါလေးကဘာလေးလဲဒုက္ခလေးပါပဲတဲ့ဒီတော့ဒုက္ခသစ္စာဒုက္ခသစ္စာဆိုတာဘုလို့ကိုပြောတာလဲအဲ့ဒီသင်္ခါရယုံနာကိုပြောတာဒုက္ခသစ္စာဆိုတာဘုလို့ပြောတာလဲသင်္ခါရယုံနာကိုပြောတာတဲ့နော်ဒီလိုဆိုတော့ဟုတ်ပြီသင်္ခါရဆိုတဲ့ယုံနာကလေးတွေကိုတွေးပြီးဆိုတော့အဲ့ဒီယုံနာကလေးတွေကိုကြည့်လိုက်တယ်ကြည့်လိုက်တယ်တွေးပြီးဒုက္ခသစ္စာပါပဲလို့ဆုံးမခြင်းချပြီးချပြီမယ်လို့လည်းပဲမိမိရဲ့စိတ်ကသူ့ကိုမကြည့်ပဲနေလို့ရမှာလားမရဘူး။ဒါပြလို့လည်းမေးတော့ယောနာရဲ့ဒုက္ခသစ္စာမြင်အောင်ကြည့်မှဖြစ်ပြက်ကဒုက္ခသစ္စာသိတဲ့ဉာဏ်ကဘာသစ္စာဖြစ်မှာလဲ။အဲမဲ့ဉာဏ်လေးဖြစ်မှာကိုနော်။သူ့ကိုမကြည့်ပဲနဲ့မဲ့ဉာဏ်ဖြစ်ပါမလား။ပုဂ္ဂိုလ်တရားကြီးသွားကြည့်နေလို့မဲ့ဉာဏ်ဖြစ်ပါမလား။အကောင့်ထဲကြီးသွားကြည့်နေလို့မဲ့ဉာဏ်ဖြစ်ပါမလား။ဖြစ်ပြဒုက္ခသစ္စာသိမှကြည်မှမဂ္ဂသစ္စာဖြစ်မယ်ဆိုတော့မဉ္ဇဉ်ဖြစ်ဖို့ကသူ့ကြည်မှဖြစ်မှာဟုတ်တယ်မလားယထာဘုရားပဇ္ဇနာတိနေသူ့မကြည်ပဲနဲ့ဘယ်နဲ့ယထာဘုရားပဇ္ဇနာတိပဲဖြစ်မလဲဟုတ်တယ်မလားအဲ့တော့သူ့ကိုကြည်ကိုကြည်ရမှာပဲမကြည်ခြင်းလဲကြည်ရမှာပဲကြည်ခြင်းလဲကြည်ရမှာပဲအဲ့ဒီလိုကြည်တဲ့အခါတော့သင်္ခါရသင်္ခါရယုံနဲ့ဖြစ်ပြဒုက္ခသစ္စာကြည်အဲ့ဒီလိုကြည်နေရင်ကြည်နေရင်လည်းဉာဏ်စဉ်နေနဲ့ပြောမယ်ဆိုရင်ဘယညာလိုအရိသဝညာလိုနိဗ္ဗာန်ညာလိုပေါ့နော်ဘယညာသရာကဟာအများနာဖြစ်ပြီးမေရာပြည့်နေတဲ့သဘောလေးဒီငါကိုကောင်းကျိုးပေးမဲ့သဘောမဟုတ်ပါလားဘယညာဟုတ်တယ်မဟုတ်လားဩသူရဲ့သဘာဝသည်ဖြစ်လာတယ်ဖြစ်ပြီးတော့မေရာပြည့်နေတာပါလားငါတည်းဘာမှကောင်းကျိုးမပေးဘူးအများနာဖောက်ပြပြည့်စုံနေတဲ့သဘောတရားလေးပဲသူ့ပြည့်ကိုမြင်လာပြီဒါအရိသဝညာလိုခေါ်တယ်ဟုတ်တယ်မဟုတ်လားအဲဒီလိုမြင်လာတဲ့အခါကျတော့သူ့ကိုကြည့်ကျင်နေစိတ်မရှိတော့ဘူးယုံမောင်းကြီးဝဲတဲ့သဘောမဟုတ်ဘူးနော်ညံနဲ့ရှိနေတဲ့သိမရှိတော့တာမောင်းတဲ့သဘောမဟုတ်ဘူးယုံတဲ့သဘောမောင်းတာနဲ့ယုံတာနဲ့မတူဘူးနော်ဒေါသနဲ့မောင်းတာကဒေါသရဲ့သဘောယုံတာကညံရဲ့သဘောဟုတ်တယ်မဟုတ်လားအဲဒီတော့ယုံတဲ့သဘောမျိုးလေညင်းဝဲတဲ့သဘောမျိုးလေညင်းဝဲတဲ့သဘောမျိုးလေနဲ့မကြည့်ကျင်တော့တာဒီနိဗ္ဗာန်ညံဒေါသနဲ့မောင်းတာမဟုတ်ဘူးညံနဲ့ညင်းဝဲတာကြည့်ရမှာကိုစိတ်ပြက်လာပြီမကြည့်ကျင်တော့ဘူးအဲ့တော့ကမေမောင်ဆရာတော်ဘုရားကြီးကအရိညာ၃ညာကိုပေါင်းပြီးတော့ပြောလိုက်တယ်ဖြစ်ပြမောင်းတယ်ဟုတ်ရဲ့လားဖြစ်ပြမောင်းတယ်ဆိုတာဘာတွေကိုပြောတာလဲဘုရားညာတို့အရိနဝညာတို့နိဗ္ဗိနညာတို့ဒါတွေပေါင်းပြီးတော့ဖြစ်ပြမောင်းတယ်လို့ဒီလိုပြောလိုက်တာနော်အဲ့ဒီတော့ဖြစ်ပြမောင်းတယ်ဆိုတာဒါကစကားဖြစ်နေလို့လည်းပြောလိုက်တာပဲတကယ်တော့ကျတော့ဘာလဲအဲ့ဒီသင်္ခါရယုံနာလေးတွေဖြစ်တာပြက်တာဖြစ်တာပြက်တာရှင်းနေရင်ရှင်းနေရင်လည်းရှင်းကျင်တဲ့စိတ်ပုံလာပြီးညီဝေလာပြီးဒါပြောတာနော်အဲ့လိုညီဝင်လာတဲ့အခါကျတော့မကြည့်ကြလို့လည်းမရဘူးကြည့်နေရပါပဲ။အဲ့လိုကြည့်နေကြည့်နေကြည့်နေနဲ့ညာလေးကမိတာထက်လာတဲ့အခါကျတော့အဲ့ဒီကြည့်နေတဲ့ယုံနာရဲ့ဖြစ်ပြဒုက္ခသစ္စာမှလွတ်ရှင်တဲ့စိတ်တွေပေါ်လာတယ်။ပါဠိလိုတော့မောဇိရကမြတ်တန်လို့ခေါ်တာပေါ့နော်။လွတ်ရှင်တဲ့စိတ်တွေပေါ်လာတယ်အဲ့ဒီလိုလို့ကျင်တဲ့စိတ်တွေပေါ်လာတော့လွတ်ရတဲ့ကြောင့်နေရှားကြလာတယ်။လွတ်ရတဲ့ကြောင့်ကလည်းမတွေ့ဘူးမတွေ့တဲ့အခါတော့ဆက်ကြည့်သူကလည်းလွတ်ချင်တယ်လူကလည်းမလွတ်နိုင်ဘူးအဲဒီတော့မထုတ်ပါဘူးလေဆိုပြီးတော့နော်သူ့ကိုပဲကိုယ့်ရဲ့ခံစားချက်ခင်းခင်းနဲ့ကြည့်လိုက်တဲ့အခါကျတော့ဥပိ္ပခာသဘောဆံသွားတာပေါ့ဒါကသင်္ခါရဥပိ္ပခာလို့ခေါ်တာပေါ့နော်သင်္ခါရသရကယုံနိုင်ရဲ့ဖြစ်တဲ့သူ့အပေါ်မှာခံစားမှုခင်းသွားတာကဥပိ္ပခာဒီခုပေါင်းလိုက်တော့သင်္ခါရဥပိ္ပခာ အဲ့ဒီတရားပဲကတဲ့ဘောနဲ့ဆန်းစားမှုပြင်းပြင်းနဲ့ရှိနေကြည့်နေကြည့်နေကြည့်နေနဲ့ဉာဏ်လေးကထက်လာတဲ့အခါကျတော့အာဟုရာလေးရလာငြိမ်းချမ်းမှုလေးတွေရလာအဲ့ဒီငြိမ်းချမ်းမှုလေးတွေရလာရလာရလာနေအဲ့ဒီငြိမ်းချမ်းမှုလေးကိုအထုထိတ်ရောက်လာတဲ့အခါကျတော့အဲ့ဒီငြိမ်းချမ်းမှုလေးကိုမိမိရဲ့ဉာဏ်ကလုံးလုံးရရအာယုံပြုတ်လိုက်တဲ့အချိန်ကျတော့ရောက်နိုင်ရဖြစ်တဲ့သင်္ခါရကိုလုံးဝမမြင်တော့ဘူးတဲ့ဟုတ်တယ်မလားမမြင်တော့ဘူးယောနာရဲ့ဖြစ်ပေသင်္ကာရ၆ပါးတာမဟုတ်ဘူးတော့၃ပါးတာမဟုတ်ဘူးတော့ဘုရားဆရာတော်ဘုရားကြီးကတော့ဖြစ်ပေဆုံးတယ်လို့ပြောတယ်အမှန်ကတော့စကားဖြစ်တယ်ပြောတာပါပဲတကယ်တမ်းကျတော့ဖြစ်ပေဆုံးတယ်ဆိုတာဘာဖြစ်တာတော့ဆိုတော့ယောနာသင်္ကာရတို့ရဲ့ဖြစ်တာပြတာကိုမမြင်တော့ဘဲနဲ့မဖြစ်မပြတဲ့ငြိမ်းချမ်းမှုတွေကိုပြောင်းပြီးတော့မြင်လိုက်တာဒါပြောတာတော့မဖြစ်မပြတဲ့ဗါလဲငြိမ်းချမ်းမှုလေးကိုပြောင်းပြီးတော့မြင်လိုက်တယ်အာယုံပြလိုက်တယ်ဘုရားအာယုံပြလိုက်တာတော့ဉာဏ်ကအာယုံပြလိုက်တာအဲ့ဒါမဖြစ်မပြတဲ့နိဗ္ဗာန်ကိုပြောင်းပြီးတော့အာယုံပြုတ်လိုက်တဲ့အတွက်ဖြစ်ပြယုံနာကိုရှိတဲ့သဘောမျိုးရှိသေးလားဒါကိုပဲဖြစ်ပြဆုံးတယ်လို့ခေါ်တယ်။ပါဠိလိုတော့ဒုက္ခတန်တန်ပရိသတိဒါလည်းဒုက္ခတန်တန်ပရိသတိတဲ့မှာပါတယ်နော်။အဲ့တော့ဒုက္ခဆုံးသွားတဲ့ဘယ်ချိန်ဆုံးသွားတဲ့နိဗ္ဗာန်ကိုအာယုံပြုတ်လိုက်တဲ့အချိန်မှာဒုက္ခဆုံးသွားတယ်။ဟုတ်တယ်မလား။အခုနဒုက္ခဆုံးတာကယန္တာဖြစ်ပြီးမှဒုက္ခဆုံးတာ။အခုဆုံးတာကျတော့ဖြစ်ပြဒီမှာလွတ်သွားတာ။အဲ့ဒီတော့ဖြစ်ပြတယ်မှာလောသွားတဲ့အခါကျတော့မဖြစ်မပြတဲ့နိဗ္ဗာန်အာယုံပြုအဲ့ဒီတော့အာယုံပြုတဲ့အချိန်မှာငြိမ်းချမ်းမှုတွေရသွားပြီတဲ့အဲ့ဒီငြိမ်းချမ်းမှုတွေရသွားပြီဆိုရင်တဲ့အဲ့ဒီပုံကိုတည်တာမိမိရဲ့တဏ္ဍာမှာဒိဋ္ဌိနဲ့ပတ်သက်တဲ့အမြင်မှားမှုတွေလုံးဝမရှိတော့ဘူးတဲ့ကျင်းစင်သွားပြီတဲ့နော်တဏ္ဍာရတဲ့ဝိသေကိစ္စလေးတွေလည်းပဲလုံးဝကျင်းစင်သွားပြီတဲ့မရှိတော့ဘူးတဲ့ဘာကြံလဲတဏ္ဍာတော့ဘာကြံမလားကြံလားကြံသေးတယ်ဒေါသကမကြံမှုလားကြံလားကြံသေးတာပဲနော်တဏှာလည်းကြံသေးတယ်ဒေါသလည်းကြံသေးတယ်မောဟလည်းကြံသေးတာပဲမာနလည်းကြံသေးတာပဲဒါလည်းမကောင်းသေးဘူးတဲ့ဒါပေမဲ့ကိစ္စမရှိဘူးတဲ့မိမိရဲ့တဏှာမှာဒိဋ္ဌိနဲ့ဝိသေကိစ္စကျင်းသွားပြီဆိုလို့ရှိရင်အဲ့ဒီဘုက္ကိုဘယ်တော့မှအပယ်မရောက်တော့ဘူးတဲ့ဟုတ်တယ်မလားအဲ့ဒီအပယ်မရောက်အောင်ရှင်းမယ်ဆိုလို့ရှိရင်အဲ့ဒီနာစေတိုင်းချင်းဒီနာစေတိုင်းကျင်းသွားမယ်ဆိုလို့ရှိရင်ခုနပြောတဲ့ဒုက္ခတဏှာကလေးတည်းဖြစ်ပြသင်္ခါရယုံနိုင်ရဲ့ဖြစ်ပြဒုက္ခသစ္စာကိုလွန်ပြီးတော့မဖြစ်မပြတဲ့နိဗ္ဗာန်ရောက်သွားခြင်းနဲ့နိဗ္ဗာန်ကိုမြင်သွားခြင်းနဲ့ဘယ်လိုရင်ဒုက္ခတဏ္ဍာရိတိဖြစ်ပါလဲ။အဲဒီနိဗ္ဗာန်တွေပါတယ်လေမိမိရဲ့တဏ္ဍာမှာအငြိမ့်တဲ့သဘောမျိုးလေးပဲ။ဒါရတယ်လေ။အဲဒီအငြိမ့်တာတွေရသွားလို့ရှိရင်အပယ်လေးပါးမှမလွတ်ဘူးလားလွတ်သွားလား။အဲဒါတရားထုတ်တဲ့ပုဂ္ဂိုလ်များရဲ့ပထမဆုံးရသိရတဲ့အကျိုးကအဲဒါပဲ။ဟုတ်တယ်မလား။ဒါကြောင့်နိဗ္ဗာန်တဲ့သက္ကလောနဲ့အမတန်ကြီးကျယ်လုံးတဲ့အတွက်သောတာပန်ဆင်းကမြင်တဲ့နိဗ္ဗာန်လားသက္ကရာကံဆင်းမြင်တဲ့နိဗ္ဗာန်လားအနာဂါမယဟနာလားလုံးဝပြိနိဗ္ဗာန်ဆံပြီးတော့ရောက်သွားတဲ့နိဗ္ဗာန်လားဒါတွေကအမတန်ဝိဝါဒကွဲတယ်နော်ဝိဝါဒကွဲတယ်ဆိုတာကစာလုံးရတာဝိဝါဒမကွဲပါဘူးဒါပေမဲ့ကိုယ်ကထင်အောင်ထင်မှဖြစ်တတ်တယ်ပေါ့နော်အဲဒီလိုထင်အောင်ထင်မှဖြစ်တတ်တဲ့အတွက်အဲ့ဒီအစဉ်ကိုအသာလေးထားအရိကကတော့ဗါလဲဖြစ်ပြကလေးဆုံးသွားလို့ဖြစ်ပြချုပ်ရနိဗ္ဗာန်ကိုမိမိရဲ့ဉာဏ်ကဥဒေသွားပြီဆိုရင်အပယ်လေးပါးသန္တရာမှာဘလို့ခုလာလို့ပါလားဘာချုပ်သွားလို့လို့တာလဲမေးရင်ဒိဋ္ဌိနဲ့ဝိသေကိတာချုပ်သွားလို့ဒိဋ္ဌိနဲ့ဝိသေကိတာချုပ်တော့ဉာဏ်ရဲ့ကိတာတွေကပြိပယ်ချုပ်ပြီလားမချုပ်သေးဘူးမချုပ်သေးပေမဲ့ဒိဋ္ဌိဆိုတဲ့အဖို့မရှိတော့တဲ့အတွက်နော်လောဘတော့ဖြစ်တော့ဖြစ်တယ်မတရားတဲ့လောဘတော့မရှိတော့ဘူးဒေါသတော့ဖြစ်တော့ဖြစ်တယ်မတရားသမီးဒေါသရှိသေးလားမရှိတော့ဘူးအဲဒီတော့ဆိုလို့ရှိရင်တဲ့ဘုန်းကြီးတို့ဘုရားဆရာတော်ဘုရားကြီးကပြောတယ်အဲ့ဒီအစ်စင်ရောက်သွားရင်မင်းတို့ပြောခြင်းပြောတော့တဲ့ဟုတ်ရဲ့လားဒီအစ်စင်မမရောက်သေးရင်ပြောလို့မရသေးဘူးတဲ့အဲ့ဒီအစ်စင်ရောက်ရင်ကြိုးစားအောင်တဲ့ဟုတ်ရဲ့လားဒီတော့ဒီစကားကိုပြန်ပြီးတော့ဆောက်လိုက်မယ်ဆိုရင်တရားထုတ်တာဘာလို့တာလဲမင်းအမှန်တရားကိုသိအောင်ရှာလားဟုတ်ရဲ့လားတရားထုတ်တာဘာလို့တာလဲအမှန်တရားကိုသိအောင်ရှာတာအမှန်တရားသာတရားတရားလားယုံနာလားယုံနာသလားကပုဂ္ဂိုလ်တ attva ငါနဲ့တွဲနေတာလားပုဂ္ဂိုလ်တ attva ငါမှလွတ်နေတဲ့သဘောလေးလားပုဂ္ဂိုလ်တ attva ငါမှလွတ်နေတဲ့သဘောလေးအဲ့ဒါကိုမြင်အောင်ကြည့်အဲ့ဒါကိုမြင်အောင်ကြည့်တဲ့အခါကျတော့ပရမအဆုံးပါတွေ့မလဲဖြစ်ပြတွေ့မယ်ပြီးတော့ဖြစ်ပြကိုညီငွေတဲ့သဘောလေးတွေ့မယ်ပြီးတော့ဖြစ်ပြမှဆုံးပြီးတော့နိဗ္ဗာန်သဘောစီကိုမိမိညာလေးကဥဒေပြီးတော့သွားမယ်အဲ့ဒီအစိမ့်ရောက်သွားမယ်ဆိုလို့ရှိရင်ဘာတွေ့မလဲအငြင်းကြတွေ့မယ်အဲ့ဒီအငြင်းတဲ့တရားလားနိဗ္ဗာန်လားသဗ္ဗတပါဠိမဲ့ဆင်းကမြင်တဲ့နေပဲဒီလိုမလားအဲဒီတော့အဲဒီနေမှရလို့အဲဒီအငြိမ့်တာရသွားပြီဆိုရင်မိမိတဏ္ဍာမှာဘာတွေထူးခြားသွားမလဲမင်းရင်ပြင်းထန်တဲ့အဲဒိဋ္ဌိနဲ့ဝိသေကိစ္စကတော့မြင့်ပြသွားမယ်ဟုတ်ရလားအဲမတရားသဖြင့်ဖြစ်တဲ့လောဘတွေကျင်းသွားမယ်မတရားသဖြင့်ဖြစ်တဲ့ဒေါသတွေကျင်းသွားမယ်မတရားသဖြင့်ဖြစ်တဲ့မာနတွေကျင်းသွားမယ် နော်အဲ့ဒီတော့ကင်းသွားလို့ရှိရင်ဒီဘုဂောဒီလောလောလတ်လတ်ရတဲ့အကျိုးကတော့သိရင်အပြည့်မရဘူးဒါပဲမို့လားနောက်တော့ဘဝတွေတော့ဆက်ပြီးတော့မလန်းရဘူးလားလန်းရအောင်ပါလားလန်းရအောင်မယ်ဒါပေမဲ့ကိစ္စမရှိဘူးအပြည့်မရောက်ရင်တော်တော့ပြီအဲ့ဒီအချိန်ရောက်ရင်ပဲဘုရားဘာသာဖြစ်ကျော်နဲ့ပြီးတော့တွေ့ရမှာပဲဒါကြောင့်မို့လို့တရားတော်ရှင်ရဲ့ပထမဆုံးတွေ့တဲ့အကျိုးဒီအပယ်လေးပါးသံဃာမှာလူချင်းဆိုတဲ့အကျိုးပါပဲလို့ဟုတ်တယ်မို့လားအဲ့ဒီအကျိုးလေးတော့ရအောင်ကြိုးစားကြပါဘုန်းကြီးပြောချင်တာကနော်တကယ်အဲ့ဒီတော့ကြိုးစားကြပါလို့တိုက်တော်ရင်လည်းကဲနိုင်ရှိလို့ဒါလေးပေါ်တော့ကြအောင်ဆို